Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်ကနေ2015ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါ။မင်္ဂလာနနက်ခင်းပါခင်ဗျာ။အခုမနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကျွန်တော်စံမိုးဝေကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့ဟန်ဂရီနိုင်ငံဘက်ကိုပြောင်းရွှေ့လာတဲ့ဒုက္ခသည်တွေထောင်နှစ်ချီးပြီးတော့အော်စတြေးလျနိုင်ငံဗီယက်နမ်မြို့စီကိုမြေထားတွေနဲ့တနင်္ဂနွေနေ့မှာထပ်မံပြီးတော့ရောက်ရှိလာတယ်လို့သိရပါတယ်သကိုင်းတိုင်းအတွင်းမှာရှိတဲ့တချို့မြို့နယ်တွေမှာစိုးရင်ရေမှတ်ကျော်နေတဲ့အတွက်ကြောင့်ရေကြီးဖို့အတွက်အထူးသတိပေးချက်တွေထုတ်ပြန်ထားတယ်လို့သိရပါတယ်ဒီလိုသတင်းတွေနဲ့အတူကြည့်ရတဲ့သတင်းတွေကြားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးတဲ့နောက်နားဆင်ရမှာကတော့
NLD ရဲ့ပြောခွင့်ရလွှတ်တော်အမတ်ဦးဝင်းမြင့်ကပြောပါရတယ
်။တခြားလူသားလွှတ်တော်အမတ်လေးရ
။ဒါကတော့ပေချကန်ကိုစလေလောင်းတချို့အရွေးခံခွင့်ပြန်ရတာနဲ့ပတ်သက်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကနေပြီးတော့ VOE ကိုပြောသွားတာပါ။အပြည့်အစုံကိုတော့စောင့်မျှော်နားဆင်ကြပါရှင်။တခါအဲ့ဒီနောက်ဒီမြမဒီမိုကရေစီရေးရာဆွေးနွေးကမ်းမှာလေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးနဲ့တွေ့ဆုံမေးမြန်းကမ်းကိုလည်းအပြည့်စုံကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝီနဲ့မတ်စုမြတ်မုံတို့ကပြောပြမှာပါရှင
်။ဟန်ဂရီနိုင်ငံဘက်ကနေရွှေပြောင်းဒုက္ခသည်ထောင်နဲ့ချီဟာအော်စတြေးလျနိုင်ငံဗီယက်နမ်မြို့တော်စီကိုမြေထားတွေနဲ့တနင်္ဂနွေနေ့မှာရောက်ရှိလာခဲ့ပါတယ်။ဟန်ဂရီမှာတောင်တင်းနေကြတဲ့ဒုက္ခသည်တွေကိုအနောက်ဥရောပဘက်ဆက်သွားနိုင်မှုအတွက်ဟန်ဂရီအစိုးရကပြန်လည်ခွင့်ပေးလိုက်တာဖြစ်ပြီးအခုလိုဒုက္ခသည်တွေအတုလိုက်ရောက်ရှိလာတာဖြစ်ပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်မှုရောက်ရှိလာသူတွေဟာဗီယက်နမ်မှာရှိတဲ့အော်စတြေးလျကူညီကယ်ဆယ်ရေးဝန်ထမ်းတွေကစေတနာဝန်ထမ်းတွေအပါအဝင်ကူညီစောင့်ရှောက်သူတွေကအဝတ်ထည်တွေစောင်းနေစားစရာတွေတကြားလုံးတွေ secret တွေပေးပြီးတော့ကူညီထောက်ပံ့ပေးခဲ့ကြတယ်လို့ဆိုပါတယ်။ဟန်ဂရီနိုင်ငံထဲကိုရွှေ့ပြောင်းဒုက္ခသည်ထောင်ပေါင်းများစွာကိုအော်စတြေးလျနိုင်ငံနဲ့ဂျာမနီနိုင်ငံတွေဘက်ကနေအထူးအခြေအနေနဲ့မတားဆီးပဲဝင်ခွင့်ပေးနေတာတွေတဖြည်းဖြည်းရပ်ဖို့အတွက်အချိန်တန်ပြီးလို့အော်စတြေးလျဝန်ကြီးချုပ်ဖာနာဖဲမန်ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ဥရောပတခွင်နေဆက်လုံခြုံရေးဒုက္ခသည်တွေခိုးလုံနိုင်မှုမျှတတဲ့ဆောင်ရွက်မှုတွေအသေးချလုပ်ရင်းနဲ့မျှတတဲ့ကူတာစနစ်နဲ့ဒုက္ခသည်တွေကို EU နိုင်ငံတွေကမှမျက်မျက်တတခွဲဝေရေးစတာတွေကိုဩစတြေးလျနဲ့ဂျာမနီနိုင်ငံတို့ကဥရောပမှာအဓိကအခန်းကဏ္ဍကနေဆောင်ရွက်သွားရမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ခင်ဗျာ
အီရန်နဲ့အီရတ်နယ်စပ်နားကတူရကီနိုင်ငံထဲမှာတူရကီစစ်ရင်တန်းတစ်ခုအပေါ်ကတ်ဆက်သွေးကြွတွေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေပို့ပြီးတော့ဝေးသွားခဲ့ပါတယ်ဟာဂရီနယ်ထဲမှာစစ်တပ်ရဲ့ရင်နှစ်ဆင်းအပေါ်ပစ်ခတ်ခဲ့တာမှာစစ်သား15ယောက်သေဆုံးခဲ့တယ်လို့တူရကီမှာမတရားအသင်းအဖြစ်သတ်မှတ်ထားတဲ့ PKK သဘုံအဖွဲ့ကပြောကြားခဲ့ပါတယ်။သူတို့ပြောသလိုသေဆုံးတဲ့စစ်သားအရွေအတွက်ကိုတော့တိကျအတိမပြုတ်နိုင်ပါဘူး။ကော်ညာမျိုးစီကိုရောက်နေတဲ့တူရကီဝန်ကြီးချုပ်အာမက်ဒေဗိုတူဂလူးကတော့သူ့ရဲ့ဒီလုံခြုံရေးအကြံပေးအဖွဲ့နဲ့အရေးပေါ်ဆွေးနွေးဖို့အတွက်အန်ကာရာမြို့တော်ကိုချက်ချင်းပြန်သွားခဲ့ပါတယ်။PKK သဘုံအဖွဲ့ကိုနှိမ်နှင်းနိုင်ဖို့မဟာဗျူဟာသစ်တစ်ခုကိုချမှတ်မယ်လို့ရုံးပြင်သံကြားပေါ်ကမေးမြန်းခန်းတစ်ခုမှာဒမရာရီဂျက်တာယက်အာဒိုဝန်ကလည်းပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကကတ်သဘုံတွေရဲ့တိုက်ခိုက်မှုဟာဇူလိုင်လတည်းကဆိုရင်တော့အသေးဆုံးအများဆုံးဖြစ်ပါလိမ့်မယ်။နှစ်နှစ်ကြာအပြစ်ခတ်ရက်စဲရေးကိုဇူလိုင်လတည်းကဆပြီးတော့နှစ်ဖက်လုံးကဖောက်ဖျက်ခဲ့ကြတာပါ။တူရကီနိုင်ငံတောင်ပိုင်းနဲ့အီရတ်နိုင်ငံမြောက်ပိုင်းတွေမှာကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ဖို့အတွက်ကတ်တဘုံတွေပျောက်ကြားစစ်ပွဲဆင်နွှဲနေတာအနှစ်30ရှိသွားပါပြီ PKK ကတ်တဘုံအဖွဲ့ကိုတူရကီဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားပါတယ်ရှင
်ဆာဒီအာရေဗျရဲ့ညွန်ပေါင်းတပ်ဖွဲ့တွေတည်ကြည်ရတဲ့အထိတက်ခဲမှုတွေကိုဟော်တီတဘုံတွေဘက်ကပြုလုပ်ခဲ့ပြီးတဲ့နောက်ယီမန်နိုင်ငံရဲ့မြို့တော်မှာရှိတဲ့ဟော်တီတဘုံတွေရဲ့စခန်းချရာနေရာတွေကိုဆာဒီအာရေဗျနိုင်ငံဥဆောင်တဲ့လေကြောင်းတက်ခဲမှုတွေတနည်းနည်းနဲ့မှပြုလုပ်ခဲ့ပါတယ်ဟော်တီတဘုံတွေကဆော်ဒီရဲ့ညွန်ပေါင်းမဟာမိတ်မြေပြင်တပ်ဖွဲ့ဝင်60ကျော်ကိုတောက်ကြနေကတိုက်ခိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်စာနာမြို့တော်မှာရှိတဲ့ဟော်တီတဘုံတွေရဲ့တပ်စခန်းတွေကိုရင်းမြင်ဟော်တီတဘုံတွေရဲ့တပ်စခန်းတွေနဲ့ရင်းမြင်စစ်တပ်ရဲ့အခြေစိတ်စခန်းတွေကိုဂျက်တိုက်လေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဆော်ဒီရဲ့ညွန်ပေါင်းမဟာမိတ်တွေကတော့ အရဗ်ဆော်ဝါများပြည်တော်စု UAE ဗာရိန်နဲ့ပြည်ပကိုတင်းရှောင်နေတဲ့တမရအဗ်ဒူရာဘူမန်ဆော်ဟာဒီရဲ့အပေါ်မှာတစ္ဆာခန်နဲ့နိုင်ငံအရှိပိုင်းရေနံထွက်ရာမရစ်ခဲကရေမင်စစ်တပ်တွေဖြစ်ပါတယ်။သူတို့ရဲ့တပ်ဖွဲ့ဝင်တွေတစ်ဆုံရတဲ့အတွက်လက်တုံပြန်မယ်ဆိုပြီးတော့လေ UAE အရဗ်ဆော်ဝါများပြည်တော်စုကပြောဆိုထားပါတယ်ခင်ဗျာ။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နယ်လာနေမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဇူလိုင်လကုန်ပိုင်းကရေကြီးတဲ့တန်ခံခဲ့ရတဲ့သခိုင်းတိုင်းထဲမှာအခုထပ်ပြီးတော့မြေရည်ကြီးနေတဲ့အတွက်မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးချက်ထုတ်ပြန်ထားရပါတယ်။သခိုင်းတိုင်းအထက်ပိုင်းကမော်လိုက်အပါအဝင်မြို့နယ်၄ခုလောက်ကမြေရည်တွေဟာစိုးရိမ်ရေအမှတ်ကိုကျော်လွန်နေပြီလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်မှုဦးကျော်လင်းဦးက VOA မြန်မာပိုင်းကိုပြောပါရယ်။သူတို့ဌာနရဲ့တိုင်းတာချက်အရချင်းတွင်းမြေကြီးဟာမော်လိုက်မြို့မှာ6ပေခွဲ၊ကလေးဝမြို့မှာ6ပေခွဲ၊မင်းကင်းမြို့မှာ9ပေလောက်နဲ့မုံရွာမြို့မှာ2ပေခွဲလောက်ဖြစ်နေတဲ့အတွက်စိုးရိမ်ရေအမှတ်အသီးသီးထက်ကိုကျော်လွန်နေတာဖြစ်တယ်လို့ပြောပါရယ်။လာမယ့်တရက်နှစ်ရက်လောက်မှာလည်းမြေကြီးဟာဆက်ပြီးတော့တိုက်နိုင်တဲ့အခြေအနေရှိနေတာမို့အဲ့ဒီဒေသတွေတဲကကန်းနီးနဲ့မြင်းနှိမ်ပိုင်းတွေမှာနေထိုင်နေကြသူတွေရေဘေးလွတ်ရာရှောင်ကြားဖို့အတွက်မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါရယ်
။ဆူဒန်နိုင်ငံရဲ့2နှစ်ကြာပြိပခအဆုံးသက်ပြီးတော့ငင်းကြံရေးပြန်လည်ရရှိစေရတဲ့ကြိုးပမ်းချက်တစ်စိတစ်ပိုင်းအနေနဲ့မကြာခင်ကလက်မှတ်ရေးထိုးထားခဲ့တဲ့ငင်းကြံရေးသဘောတူညီချက်ကိုအင်ကာနီကစပြီးတော့အတည်ပြုမှဖြစ်တဲ့အကြောင်းတောင်ဆူဒန်တပုံကောင်းဆောင်ဖြစ်သူကပြောဆိုလိုက်ပါတယ်။သဘောတူညီထားမှုအပေါ်အပြည့်အဝအကောင့်ထဲပေါ်မှဖြစ်တဲ့အကြောင်းဒုတိယသမ္မတဟောင်းရစ်ခ်မာချာကတနင်္ဂနွေနေ့မှာ VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်သဘောတူညီမှုအပေါ်မှာအစိုးရဘက်ကဆက်လက်ပြီးတော့ဖောက်ဖျက်နေတာတွေကိုဒေတာရင်းခေါင်းဆောင်တွေနဲ့ဂျာဝင်ဆောင်ရွက်ပေးနေသူတွေကိုတိုင်ကြားသွားမယ်လို့သူကပြောပါတယ်။ကျွန်တော်တို့ဘက်ကတော့စက်တင်ဘာလ10ရက်နေ့မှာစတင်ပြီးတော့အတည်ပြုလှုပ်ဆောင်သွားမှာဖြစ်ပါတယ်။အပြစ်ခတ်ရက်စဲရေးကတော့အသက်မဝင်သေးဘူးလို့သူကပြောဆိုပါတယ်။ဒါကြောင့်အပြစ်ခတ်ရက်စဲဖို့ပထမလူအကြောင်းနောက်မှမှလူအပ်တဲ့လုံခြုံရေးတွေကိုစီစဉ်ဆောင်ရွက်မှုတွေပြုလုပ်သွားမယ်ဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။
ကမ္ဘာစီးပွားရေးတိုးတက်နှုန်းဟာခန့်မှန်းထားတာထက်ကိုနှွေးကွင်းနေပေမဲ့ကမ္ဘာတဝန်စီးပွားရေးပြန်လည်တိုးတက်တဲ့အချိန်ကောင်းလာမယ်လို့အခိုင်အမာယုံကြည်ကြောင်း G20 ဗန္ဒာရေးဝန်ကြီးတွေနဲ့ဗဟိုဗန်ဥက္ကဋ္ဌတွေကပြောခဲ့ကြပါတယ်။ကမ္ဘာစီးပွားရေးမှာထိတ်တန့်ရောက်နေတဲ့နိုင်ငံပေါင်း20ကဗန္ဒာရေးဝန်ကြီးတွေနဲ့ဗဟိုဗန်ဥက္ကဋ္ဌတွေဟာတူရကီနိုင်ငံအန်ကာရာမြို့တော်မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပြန်လည်နယ်လန်ထူလာနေတဲ့စီးပွားရေးဆက်ပြီးတော့တိုးတက်အောင်ပြတ်သားတဲ့ဆောင်ရွက်မှုတွေလုပ်ပါမယ်လို့ကတိပြုခဲ့ကြတာဖြစ်ပါတယ်။တရုတ်နိုင်ငံစီးပွားရေးအခြေအနေကြောင့်ရောပြီးခဲ့တဲ့လကတရုတ်ယွမ်ငွေကြေးတန်ဖိုးရုတ်တရက်ကျဆင်းသွားတာကြောင့်မှစိုးရိမ်ပြီးတော့ကမ္ဘာ့ဗန္ဒာရေးဈေးကွက်တွေမှာကမောက်ကမဖြစ်နေတာသတင်းပန်းနဲ့ချီရှိနေပါပြီ။ဒီလိုအခြေအနေမှာပဲကုန်သွယ်ရေးမှာအသာရအောင်ကိုယ်နိုင်ငံငွေတန်ဖိုးချတာမျိုးအပြင်ကိုကျိုးစီးပွားကာကွယ်တဲ့လုပ်ရမှန်သမျှကိုမလုပ်ပါဘူးလို့ G20 ဗန္ဒာရေးဝန်ကြီးတွေနဲ့ဗဟိုဗန်ဥက္ကဋ္ဌတွေကကတိပြုခဲ့ကြပါတယ်ရှင်
။တာဂျီကစ္စတန်နိုင်ငံရဲ့ဝင်းကြီးဟောင်းတယောက်ကိုလူပေါင်း2000လောက်တည်ကြည်ခဲ့ရတဲ့ပြစ်ခတ်တတ်ခိုက်မှုအတွက်တနင်္ဂနွေနေ့မှာလက်လံရှာဖွေနေပါတယ်။တည်ဆုံးသူတွေမှာရဲတွေလည်းပါဝင်ပါတယ်။ရဲတပ်ဖွဲ့ဝင်6ယောက်နဲ့စစ်သွေးကြွတို့ယူဆရသူ13ယောက်တည်ဆုံးခဲ့ရတဲ့ပြစ်ခတ်တတ်ခိုက်မှုကာဇက်ကစ္စတန်မြို့တော်မှာဖြစ်ပွားခဲ့ပါတယ
်။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝီနဲ့မဆုမြတ်မွန်တို့ကပြောပြသွားတာပါရှင်။တနင်္လာနေ့နေ့က VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ပြည်내နဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တွေကနေပယ်ချထားတဲ့ကိုယ်စားလှယ်လောင်းတချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်။ပြန်လည်ခွင့်ပြုချက်ရရှိသူအများစုကတော့တိုင်းသာလွှတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်ပြီးနောက်ထပ်လည်းအယူခံဝင်ထားကြသူတွေရှိနေသေးပါပဲ။မတ်တိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မတရားသိမ်းတဲ့ဆက်သွယ်မှုနဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်ကနေပယ်ချခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်လောင်းနှစ်ဦးနဲ့တိုင်းရင်းသားစစ်မစစ်အငင်းပွားမှုကြောင့်ပယ်ချခံခဲ့ရတဲ့မန္တလေးတိုင်းက NLD ကိုယ်စားလှယ်တဦးတို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးတော့ရွေးကောက်ခံခွင့်ပေးလိုက်တယ်လို့ NLD ရဲ့ပြောခွင့်ရလွှတ်တော်အမတ်ဦးဝင်းမြင့်ကပြောပါရတယ်။အချင
်းလူသားလွှတ်တော်အမတ်လေးကဦးငောင်နာချာတန်တနိုင်းကတနိုင်းတို့လည်းကဖီနယ်လွတ်တော်တစ်ကဥတော်ထံမလေးတန်းက စံတိုင်းမှာကိုယ်စလေအနေနဲ့ဝင်အနေဟောဝင်ပြီးဝင်ပြီးခံရတဲ့ဥဆိုင်ကျော်ခေါ်ဦးကျော်တော့မတတ်တဲ့နဲ့ဖြစ်တယ်ဆိုပြီးတော့အခက်ပြတယ်လို့ပဲထားတာအဲ့ဒါလည်းခံရတယ်လူတယောက်ကတော့စံတိုင်းမှာပို့ဖို့ဆိုပြီးခံတာအခုသူလည်းစံတိုင်းလားရှိကောင်းရှိလို့ပြန်ပြီးတော့ဒီဘောက်ကောင်ရှိတယ်က
ပေးချခံထားရတဲ့လွတ်တော်ကိုစလေလောင်းသုံးတို့ကိုပြန်ပြီးတော့ရွေးကောက်ပွဲဝင်ခွင့်ရပါမယ်။ကျန်းတဲ့ NLD ရဲ့ရွေးကောက်ပွဲဝင်ကိုစလေလောင်း၅ဦးတို့ကတော့အသက်မပြည့်တာ။နောက်နိုင်ငံတွင်းမှာဆယ်နှစ်ဆက်တိုက်မနေခဲ့တာနဲ့မိဘဖြစ်သူတွေနိုင်ငံသားမဖြစ်တာတွေကြောင့်အပယ်ခံခဲ့ရတယ်လို့လည်းဦးဝင်းမြင့်ကပြောပါရတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအပိသက်ကိုစလေလောင်းစည်ရင်တွေတိုင်းနဲ့ပြည်နယ်အသီးသီးမှာထုတ်ပြန်နေစေဖြစ်ပြီးဒီထုတ်ပြန်ချက်တွေကိုလည်းဆက်ပြီးတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ NLD ကပြောပါရတယ်။ရခိုင်ပြည်နယ်ထဲမှာလည်းချင်းတိုင်းရင်းသားရေးရာဝင်ကြီးအဖြစ်ရွေးကောက်ခံမဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ဒေါ်မိုင်စုစုလှိုင်ကိုပြည်နယ်ကော်မရှင်ကပေးချထားတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးတော့ရွေးကောက်ခံခွင့်ပေးလိုက်ပါတယ်။ပါတီအကြီးအကဲဦးငိုင်စကအခုလိုပြောပါတယ
်။ဒီမိုင်စုစုလှိုင်ကအရွေးခံခြင်းတဲ့နေရာကချင်းတိုင်းရင်းသားလူမျိုးဆက်တော်အမတ်ပေါ့နော်။ကတည်းကအပြင်ပြောရမယ်ဆိုတော့ရခိုင်ပြည်နယ်ချင်းတိုင်းဒေသကြီးရဝင်ကြီးအတွက်နေရာကိုပြိုင်ကျင်းလာ။ပြိုင်ကျင်းတဲ့ခါကျတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားချက်ထုတ်ပြန်တဲ့အထဲမှာဖတ်ခင်ချင်းဖြစ်မှတာလဲချင်းတိုင်းဒေသကြီးရဝင်ကြီးကိုပြိုင်ခွင့်ရှိမယ်။ဖတ်ခင်ဘက်ကပဲအမျိုးအနွယ်ကိုယူမယ်ဆိုပြီးမှသူတို့ထုတ်ပြန်ကြင်ရတာရှိပါတယ်။အဲ့ဒီရှိတဲ့ခါကျတော့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ခွဲရလည်းပဲအဲ့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့အတူတူကငင်းပယ်လိုက်တာဖြစ်တယ်ပေါ့နော်ကျွန်တော်ကိုယ်တိုင်ပဲအယူခံဝင်ရောက်စာကိုရေးပေးပြီးတော့တင်ပြပေးတာပါအဲ့မှာတော့ကျွန်တော်တို့ကအခြေခံဥပဒေမှာနိုင်ငံသားတူဟာသူ့ရဲ့ရွေးကောက်ခံပိုင်ခွင့်အရေးချင်းတွေရှိပါလျက်နဲ့ဒီငင်းပယ်ပိုင်ခွင့်မရှိရဘူးဒီရွေးချယ်ခံပိုင်ခွင့်ရှိရမယ်ဆိုတော့ဒီဥပဒေတွေကိုကျွန်တော်ကနေဒီဟာကိုကိုးကားပြပြီးတော့အဲ့ဒါကိုတင်ပြပါတယ်တင်ပြတဲ့အခါကျတော့စက်တင်ဘာလ3ရက်နေ့မှာပဲကော်မရှင်ကကြားနာပြီးတော့အဲ့ဒါကိုလက်ခံပြီးတော့ဒီကျွန်တော်တို့ရခိုင်ပြည်နယ်ကော်မရှင်ခွဲရဲ့အမိန့်ကိုပဲဖြတ်ပြီးတော့ပြန်လည်ရွေးခံခွင့်ပြုလိုက်တာဖြစ်ပါတယ
်။ချင်းပြည်နယ်နဲ့ချင်းတိုင်းသားတွေနေထိုင်ကြတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကအမတ်နေရာစုစုပေါင်း28နေရာဝင်ရောက်ရှင်ပြိုင်မဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်မှသခိုင်းတိုင်းဒေသကြီးလွှတ်တော်အမတ်နေရာဝင်ရောက်ရှင်ပြိုင်မဲ့ဥယျံခွလန်းကိုလည်းတိုင်းဒေသကြီးကော်မရှင်ကပေးချထားတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံဆက်ပြီးတော့အယူခံဝင်ထားတယ်လို့ဥငိုင်းစကပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကိုယ်စားလှယ်လောင်းစီးမြင်သတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့ပေးချခံထားရသူ80ကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပေမဲ့ဒီလိုပေးချခံရသူတွေထဲမှာဘယ်သူတွေပါဝင်တယ်လဲဆိုတာကိုတော့အတိအကျမထုတ်ပြန်ထားသေးပါဘူးရှင်။
မတ်တင်ကီထိုက်ပြပြသွားတာပါအခုဆက်လက်တင်ဆက်မယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ္ဘာလေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီအေကို VOA ကဒေါက်ခင်ဆိုဝင်နေပြည်တော်မှာတွားရောက်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုထုတ်လွှင့်ပါပါရှင
်အခုကျွန်တော်တို့ဒီအခြေအနေကိုလေ့လာရတလို့ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကျင်းပမယ့်နေ့လည်းကြေညာပြီးသွားပါပြီနိုဝင်ဘာလ10ရက်နေ့မှာနောက်ပြီးတော့ဒီနိုင်ငံရေးပါတီအသီးသီးတွေတတိပုဂ္ဂလတွေသူတို့ရဲ့နာမည်စင်းလည်းတင်သွင်းပြီးသွားပါပြီဟိုနောက်ဆုံးပိတ်စင်းပိတ်ပြီးသွားပြီပေါ့နော်အဲ့တော့တခုသိချင်တာကအခုဒီနိုင်ငံရဲ့အခြေအနေရပေါ့နော်ဒီလုတ်ပိုင်ခွင့်နဲ့ဒီတာဝန်တွေမှာပါတဲ့အထက်ကနံပါတ်6ကဒီတဘာဝဘေးရန်နေရကြောင်ဖြစ်စီနောက်ပြီးတော့နေမြေလုံးစုံရေးအခြေအနေကြောင်ဖြစ်စီပေါ့နော်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနေမြေတွေမှာရွေးကောက်ပွဲကိုရွှေ့ဆိုင်တာပယ်ဖျက်တာလုပ်နိုင်ပါလေတဲ့ဆိုတော့အဲ့လိုမျိုးအခြေအနေနဲ့ကိုရင်ဆိုင်နေရပါလား
အဲ့ဒီ issue ကခုနပြောသလိုပဲနှစ်ချက်ပေါ့လေတစ်ကတော့တဘာဝဘေးရန်နေရတယ်လို့မလို့ကောနောက်နေမြေလုံးစုံရေးအခြေအနေတော့ကောနော်ခုလောလောဆယ်ပြောမှာဆိုတဘာဝဘေးရန်နေရကြောင်ပေါ့လေအဲ့တော့အခုလည်းပဲကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်များများရည်လွယ်မှုအတန်ခံလိုက်ရပါတယ်။ခံလိုက်ရတဲ့ကြောင့်အခုတော့ရည်လွယ်ပြန်ကျသွားပြီပေါ့။အခုပြန်လဲထူထောင်ရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေလုပ်နေရပါတယ်။ကျွန်တော်တို့မဲယုံပါပဲ။မဲယုံရင်အများစုကတော့ကျောင်းထဲမှာကျွန်တော်လုပ်ဖို့ရှိပါတယ်။အခုကျောင်းတွေပြန်ကောင်းသွားပြီဆိုတော့မဲယုံလုပ်လို့ရပါတယ်။မရဘူးဆိုလို့ရှိရင်ကျွန်တော်မဲယုံအတွက်ကျွန်တော်ခွင့်ပြုငွေလေးက3000ဆိုရှိပါတယ်။သူတို့နဲ့မေယုံဆောက်ပြလိုက်ရင်မေယုံကဖြစ်တော်မှာဖြစ်တဲ့ကြောင့်ဒါမဲပြလို့ရတော့ပါပြီ တော်တော်လူတွေစိတ်တက်အခြေအနေတွေပေါ့လေလူတွေလည်းပဲအဲဒီကိုဆုံးရှုံးသွားတာတွေ
စိတ်တန်ရာတွေ
စိတ်တက်စိတ်တန်ရာတွေရှိနေတော့ဒါတွေလူများတက်တောင့်တက်တာများရှိပါမလားဒီလိုကျွန်တော်တွေးမိပါတယ်တော်တော်လေ88ရက်လောက်ဆိုရင်တော့ပြောရင်တော့အကြမ်းမင်းဟာနှစ်လကျော်လောက်မှတော့လူတွေစိတ်ချမ်းသာသွားနိုင်တယ်စိတ်တွေလည်းပြေပြောက်သွားနိုင်တယ်ကျွန်တော်ထင်ပါတယ်အဲကြောင့်ပြောမယ်ဆိုရင်တော့ယနေ့ဖြစ်ပေါ်နေတဲ့သဘောပေးရတဲ့ကြောင်းတော့အရှိဆုံးရမရှိပါဘူးအဲ့နေမီလုံးရဲ့ချင်းတွေကလည်းပဲကျွန်တော်ကဟိုဒါတိတ်တိတ်ခိုက်မဲ့ချင်းတွေမရှိပါဘူးဟိုကျွန်တော်တို့ကတော့ပြောရင်တော့ဟုတ်လားဟို2010တုန်းကလည်းပဲပြောကြည့်ဆိုရင်တော့ငါးမျိုးနေပါပဲအဲဟိုကဒေသမှာရှိတဲ့ငါးမျိုးနေပဲကျွန်တော်တို့ကရှာဆိုင်လိုက်တာရှိပါတယ်ကျန်တဲ့နေရာတွေကတော့ကျွန်တော်မဆိုင်ပါဘူးအဲ့တော့ခုကျန်တဲ့နေရာလည်းဒီနှစ်မှာလည်းအထူးတူပါပဲကျွန်တော်ဘက်ကတော့ဖြစ်နိုင်သမျှဖြစ်နိုင်သမျှသဘာလဲလို့မေးရင်တော့တိတ်ကတော့ကျွန်တော်ကွန်ပျူတာဖွဲ့ခွဲရှိမယ်နှစ်ကမက်ဆေ့ရမယ်တော့ခုနရေကောက်ပွဲမင်းဥဖွင့်ပြီးကျင်ပနိုင်မယ်ဆိုတဲ့ဒေသမျိုးစုံတော့ကျွန်တော်ကျင်ပပြီးတော့မှာပါအဲဒီနေရာမှာကျွန်တော်တို့ကအဲ2010နမူနာတိုက်မှာပဲမြို့နယ်တစ်မြို့နယ်မှာကျေးအုပ်စုတရားရှိတဲ့ဆိုကြပါစို့20ကမကျင်ပနိုင်ဘူးဆိုအဲ့20ပဲခြံထားပါမယ်ခြံထားပြီးကျန်တဲ့80ပုံယူတော့ပြည်သူလူထုရဲ့ကိုယ်စားလှယ်ရွေးပြီးတော့ရေကောက်ပွဲတစ်မြောက်တော်ပါမယ်ဖြစ်မြောက်လုပ်ပြီးတော့ပါမယ
်ဟုတ်ကဲ့ပါအခုလောလောဆယ်ဒီကိုကန့်ဒေတာပေါ့နော်လောက်ကင်ဒေတာမှာဟိုစစ်အုပ်ချုပ်ရေးထပ်ပြီးတော့တက်တန်းတိုးလိုက်တာကြားရပါတယ်
ဟုတ်ကဲ့
အဲ့တော့အဲ့လိုမျိုးဒေတာတွေမှာကိုရေကောက်ပွဲချင်းပါကိုဖြစ်နိုင်ပါမလားရှင
်ဟိုကျွန်တော်ဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒါလည်းပဲကျွန်တော်ဟို press ဒီ release notice ချင်းမှာကျွန်တော်တခါလည်းပြောခဲ့ပြီးပါတယ်ဟိုတော့ဖြစ်တဲ့ကအချိန်တော့ကိုကန့်ဒေတာကတော့လောလောဆယ်အချိန်ကြီးတော့ဖြစ်နိုင်မှုလို့ပြောပါတယ်နောက်အေးသွားရင်တော့ဖြစ်ပါမယ်လို့ကျွန်တော်ဒီလိုပဲပြောလိုက်ပါတယ်။အဲဆေးဥချုပ်ရေးကြီးညာပြီးနောက်ပိုင်းမှာထိမ့်သိမ့်လိုက်တဲ့ခါကျတော့တော်တော်အေးချမ်းဖြစ်သွားပါတယ်။အေးချမ်းဖြစ်သွားတယ်ဆိုတော့အဲပြောမယ်ဆိုရင်တစ်ချိန်တော့ကျွန်တော်ကွန်ဖရင့်ဖွဲ့ခွဲနေတော့မှလာရှုပြောင်းလာတဲ့အချိန်ရှိပါတယ်။အေးချမ်းချင်းအေးချမ်းပဲကျွန်တော်လွှတ်လိုက်ပါတယ်။ပြန်လွှတ်လိုက်ပါတယ်။လွှတ်ပြီးကျွန်တော်မဲဆင်းနေကောင်းနေရှိပါတယ်။အဲကိုလည်းပဲသက်ဆိုင်ပါတီတွေကနေပြီးတော့ဖြစ်မြောက်ဆောင်ပေးပါလို့ပြောလို့ကြောက်။သက်ဆိုင်ပါတီတွေလည်းပဲကျွန်တော်ကရုပ်ကောက်ပေါ်အရေးကြီးတော့မဲဆင်းပါပဲ။မဲဆင်းအလုံးပါဝင်ရေးပေါ့မဲဆင်းပြုစုတဲ့မှာဝယ်ဝယ်ပူပေါင်းဆွဲကြပါလို့ကျွန်တော်လိုပဲကြံပြောလိုက်ပါတယ်အဲ့မှာတခုမေးစရာရှိနေပါဘူးတခြားလူတွေမေးကြပါတယ်အဲခုဆေးဥချွေကြီးကျင်ညာထားတာရေကောက်ဝယ်ကျင်ပလို့ဖြစ်ပါမလားလို့ပြောတော့ကျွန်တော်လည်းရှင်းရှင်းလေးပဲကျွန်တော်ပြောလိုက်ပါတယ်2010ရေကောက်ဝယ်တော့လည်းတက်မလို့ဆိုအောက်ဝယ်တို့ကျင်ပခဲ့တာမဟုတ်လားသိမခရင်မှာဦးလွတ်လက်တရားမြတ်တဲ့ရေကောက်ပွဲပြုဖို့တာအဓိကဖြစ်ပါတယ်ဆေးရုံချွေအောက်မှာလည်းပဲသူကျင်းပလို့ရပါတယ်ဆိုကျွန်တော်ဖြေလိုက်ပါတယ်ပြောမယ်ဆိုရင်တော့အဲကိုအန်ဒီသားတော့ဒါရေကောက်ပွဲကျင်းပနိုင်မယ့်အခြေအနေရှိပါတယ
်ဟုတ်ကဲ့ပါခုနကတော့ဥက္ကဋ္ဌပြောတဲ့အထက်မှာမဲစင်းရင်ပါသွားပါတယ်ဒီမဲပေးနိုင်တဲ့လူစင်းရင်ပေါ့လေအဲ့ဒီမဲပေးပိုင်ခွင့်လူစင်းရင်နေစစ်တဲ့အခါမှာတော်တော်များများဝေဖန်တာနေကြရပါတယ်ဟိုဥစ္စာဆုံးသွားတဲ့လူတွေလည်းပါနေတယ်ပေါ့မရှိတဲ့လူတွေလည်းပါတယ်ဟိုရှိနေတဲ့လူတွေလည်းမပါဘူးဆိုပြီးတော့ဖြစ်ပါတယ်အဲ့တော့အဲ့ဒီမဲစင်းရင်အခြေခံပြုစုတဲ့နေရာမှာဒီလူဝိမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့စင်ရင်စရာကိုအတည်ပြုယူတာပါလားဘယ်လိုမျိုးယူတာပါလဲမသိပါဘူးရှင
်ဟိုကျွန်တော်တို့တိုင်းပြည်မှာတော့လေဟိုအခြေခံကောင်းတွေအများကြီးရှိပါတယ်အစင်းစရာတွေနော်တို့ရဲ့လထုံလုံးဒီဥတွေဒီအတော်ချေခံကောင်းနေရှိပါတယ်သို့သော်လည်းကျွန်တော်တို့တွေကမလုကြမကင်ကြတာရှိပါတယ်အဲတခါလေလုတော့လုတယ်နော်အပ်ဒိတ်မဖြစ်တာပေါ့နော်အပ်ဒိတ်မဖြစ်တာကျွန်တော်ရှိပါတယ်အဲကျွန်တော်တို့ကလည်းတကယ်တော့ဥပဒေအညီကျွန်တော်ဆောင်ရတာပါအဲကျွန်တော်တိုင်းပြည်ရဲ့ဒီမဲစင်းကိုဘယ်လိုကောက်သလဲလို့ပြောတဲ့အခါကျဒါဥပဒေရပဲကျွန်တော်ပြောခြင်းဖြစ်ပါတယ်မဲစင်းကိုပြုစုအောင်မှာရေကောက်ဝက်ကော်မရှင်မှာပဲလူပြည်စုလဲဆိုတော့မြို့နယ်ကိုအခြေခံပြီးတော့ရက်ကွက်ကြီးအောင်ဆိုတော့မဲစင်ပြည်စုပါတယ်ပြည်စုတဲ့အခါမှာဘယ်လိုပြည်စုလဲဆိုတော့အုတ်ချွေရုံမှာရှိသောလူရည်စင်ထွေဦးကစင်ရှိပါလူရည်စင်ရှိပါနဲ့အိနော်သူစင်ဒါလာဝကစင်ပါပုံစံ30လက်ခေါ်တယ်ပုံစံ66လက်ခေါ်ပါတယ်ဒီဘောမှာကျွန်တော်အခြေခံပြီးတော့18နှစ်ပြည်သူအားလုံးကိုအိုက်စင်နာပါသူအားလုံးကိုကျွန်တော်ကူးလို့ယူလိုက်ပါတယ်ယူတော့ဥပဒေရတော့မဲစင်ကတ်မယ်ဆိုတာတနိုင်ငံလုံးကြီးညာပြီးတော့မဲစင်ကတ်ရပါတယ်မဲစင်ကတ်တဲ့နေ့မှာလူသားပြည်သူတကယ်ဖြစ်ပြောမဲဆန္ဒရှင်ပါဘာလို့ရလဲဆိုတော့လာကြည့်ရပါတယ်မပါရင်ဖြစ်ရပါတယ်မရင်ပြင်ခဲရပါတယ်မပါသင့်လာရင်ပဲဖြစ်ပါဆိုတော့ form 3 4 4ခန်းငယ်ဆိုတော့ကျွန်တော်လုပ်ရပါတယ်အဲ့ဒါမဲစင်ကတ်တဲ့နေ့မှာလည်းဘေးမှာကျွန်တော်ပုံစံနှစ်မဲစင်ပုံစံတစ်ပါပုံစံနှစ်မှာလည်းအတီလင်းကျွန်တော်ရေးထားပါတယ်မဲစင်းကြည့်ပြီးရင်တော့ရှင်းကြရပါတယ်မဲစင်းကြည့်ပြီးမပိုင်ဖြစ်ပါ နော်မပါတဲ့လူပိုင်ပဲဖြစ်ပါလေနဲ့အဲမှားနေရင်ကျွန်တော်လေးကားကနေဖြစ်ပါဆိုတော့ဒါကျွန်တော်အတီလင်းကြီးညာထားတာပါအဲ့တော့အခုဖြစ်တော်တဲ့မဲဆင်းကဘာလဲဆိုတဲ့အခါကျတော့ဒါအခြေခံမဲဆင်းပါအခြေခံမဲဆင်းကဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအဲ2010မှာလည်းပဲမဲဆင်းမမှန်တဲ့အကြောင်းပြဿနာလေးပြင်မှုမျိုးရှိတယ်2012မှာလည်းပဲကျွန်တော်ကရုပ်ောက်ပွဲပြင်နေကြင်ကြမယ်အလုပ်မယ်ဆိုတော့ကြင်ညာတဲ့ကွဖုတ်နှုတ်မှာကျွန်တော်ရေးလိုက်ပါတယ်ပါတီများဟာမိမိမဲဆန္ဒရှင်များမဲဆင်းမှာပါရေးဘောဆောင်ကြပါလို့ကျွန်တော်ရေးခဲ့ပါတယ်။သို့သော်လည်းရေကောက်ဝင်နေကြမဲဆင်းမပါဘူးဆိုပြန်လာရင်မျိုးမျိုးရှာပါတယ်။အဲ့ဒီတော့ကျွန်တော်က2015တော့အရေးကြီးပါတယ်။ရေးသိအရေးကြီးတဲ့ခါကျဒီလိုပြဿနာရှာတာမျိုးကျွန်တော်အဖြစ်မခံရပါဘူး။ဒီပြဿနာလည်းကြီးထွားသွားရင်မကောင်းဘူးဆိုတော့နောက်ချက်ကလည်းကျွန်တော်ကအုတ်ချွေရုံကိုထာဝရအားကိုးနေရတာကျွန်တော်မလိုချင်တော့ဘူး။အာကော်မရှင်လက်ထက်မှာလည်းပဲမဲဆင်းပိုင်ပိုင်နေနေရှိနေဖို့လိုတယ်ဆိုတဲ့အတွေးနဲ့ပဲကျွန်တော်ပါလုပ်လဲဆိုတော့အခြေခံမဲဆင်းကောက်မယ်ဆိုတော့ရန်ကုန်အပါအဝင်ပေါ့လေရန်ကုန်ရဲ့ချင်းရဲ့ကချင်မှာသုံးနေရကျွန်တော်ဟို pilot project လုပ်လိုက်ပါတယ်လုပ်ပြီးတော့အဲ့မှာသုံးသပ်ပြီးတော့ပိုင်းမှာတနင်္ဂနွေလုံးကျွန်တော်ကောက်လိုက်ပါတယ်ကောက်ပြီးတော့မှကျွန်တော်ဒီ2015ရက်မှာ၄ချိန်ကျွန်တော်ခွဲကတ်လိုက်ပါတယ်ဒါပထမဆုံးချိန်ခွဲကတ်လိုက်တဲ့ကောပြဿနာအလိုပဲအာမာတယ်မာတယ်မာတယ်မာတယ်ဆိုတော့အဲ့ချိန်မှာကျွန်တော်ကြည့်ပါတယ်ဟိုဘယ်နေရာလုံးများလာကြည့်တယ်ဆိုတော့လာကြည့်တာ33ရာလုံးရှိပါတယ်အဲ့တော့လည်းပဲအဲ့ရတပြေးတပြေးဖြစ်လာတဲ့ခါကျတော့နောက်ဆုံးတော့50ရာနှုန်းတော့လာကြည့်ပါတယ်အဲ့တော့မှားတာတွေလည်းပဲကျွန်တော်ကြည့်တဲ့ခါကျတော့ခုနပြောသလိုတက်ကတော့ဟိုစာလုံးပေါင်းမှားတာပေါ့ဟိုစာလေးနဲ့စာအမစာလုံးနဲ့စာနဲ့နတ်သားနဲ့စာအမမတ်သားနဲ့စာနဲ့အစရှိတယ်ပြောဒါကစာလုံးပေါင်းမှားတာရှိပါတယ်နောက်ခါကျတော့မှားလဲဆိုတော့ဟိုကျွန်တော်တို့ကွန်ပျူတာနဲ့တွင်းတာပေါ့ဟိုအနာချလွှဲတာပေါ့မောင်မောင်လို့ပြောလိုက်ခါဟိုရိုက်တယ်လို့မောင်အောင်လို့ချာချာလို့ရိုက်လိုက်တာမျိုးရှိပါတယ်။နောက်ကကျတော့အထူးတို့များမှားတာတော့ဝင်းနေပါပဲ
။
ဝင်းတက်ကြိကဘာဖြစ်လဲဆိုတော့ဟိုမှာအင်းတော်စုစင်းထဲမှာတော့ကျွန်တော်တို့ကခုနှစ်ပဲပါတာ။ရက်လာမပါဘူး။ကျွန်တော်ကွန်ပျူတာမှာဒီဟာလဲ search လုပ်လို့ရတဲ့အချက်တစ်ချက်ပါ။ငွေရက်ငွေနှစ်ကိုရိုက်လိုက်ရင်သူကနောင်ကျရင်ကွန်ပျူတာမှာ online မှာရှာလို့ရအောင်ဖြစ်တဲ့ကြောင့်ဒါလေးထည့်ဖို့ဆိုကျွန်တော်ကလည်းတက်ကြရမှာပါတဲ့ခါကျတော့ session နဲ့ပြီးပြီးသားသူကြီးဆိုတော့တိတ်ပြီးတော့ရှည်ရွေးကျွန်တော်မတွေ့တော့ပါဘူးမတွေ့တော့ဘူးအဲ36လဆိုတော့ကျွန်တော်လိုထက်လိုက်ပါတယ်အဲ့မှာလည်းမွေးနေ့တွေမှားတယ်ဆိုအများကြီးပြောကြတာပဲရှိပါတယ်အဲ့နောက်ခါလေးကတော့ကဏ္ဍနေပါတင်းနဲ့ရှင်းနဲ့၃ညနဲ့တင်းနဲ့မှားတယ်ရှိပါတယ်ဆိုတော့ခါကျအဲ့ဒါနေဖြစ်ပြီးတော့ကျွန်တော်အများကြီးပဲဝေဖန်တာပေါ့လေအလုံးလေးတိပါ30ရာနှုန်းနဲ့80ရာနှုန်းမှားတယ်ကျွန်တော်လည်းပြောပါတယ်ကောင်းပါပြီဥပဒေရကျွန်တော်တို့ကပြည့်စုံရမယ်ကပ်ရမယ်အဲဥပဒေရပဲခင်ဗျားတို့က
ပြင်မှုပြန်လုပ်ရမယ်
ပူပေါင်းဆောင်ရပါအဲ့လိုဆိုအမှန်ဖြစ်မယ်ပေးပါ30ရာနှုန်းမှားတယ်ပေးဆိုလို့ရတဲ့သူဒေတာမပြနိုင်ဘူးအဲဒေတာမပြနိုင်တဲ့ခါကျတော့ကျွန်တော်တို့ကတော်တော်ကိုဟိုရင်းပြအဲ့လိုဆိုတော့ကျွန်တော်ပြောပါမယ်ဆိုကျွန်တော်ဒီမှာနေပြည်တော်မှာကျွန်တော်ပြီးသွားတဲ့ခါကျတော့ပြောပြတယ်မဆန်လားရှင်6သိန်းရှိတယ်လာကြည့်တာ2သိန်းရောလာကြည့်တယ်အဲ33%ရှိတယ်ပြင်ထားတာတွေအလုံးပေါင်း73ရာနှုန်းရှိတယ်ဆိုကျွန်တော်အဲ့လိုလည်းခင်မများပါဘူးဗျာလို့ကျွန်တော်ကတော့ဒါတော့ဟိုလွတ်တော်လည်းမေးတော့လွတ်တော်လည်းကြာဒေတာနဲ့ပြန်မှုပါတယ်အဲ့ပြောမယ်ဆိုလို့ရှင်တော့ဒါကတော့တနည်းအားဖြင့်ပြောရင်တော့မဲစင်းမှားတယ်ဆိုတော့ကျွန်တော်ဟိုအပြစ်တင်တာပေါ့လေတကယ်တကယ်တော့ကျွန်တော်ကမှားတယ်ဟိုအပြစ်တင်မခံရလို့မဟုတ်ပါဘူးကျွန်တော် rely လုပ်ရတဲ့အဖွဲ့တွေကလည်းအပြစ်မဖြစ်တော့မှားမှာပဲအဲ့ဒါဆိုလည်းပဲကျွန်တော်မှားတာကိုအမှန်နဲ့ပူပေါင်းဆောင်ရလိုက်မဲဆင်းအမှန်ကျွန်တော်ရတော့ပါမဲဆင်းအမှန်ကြီးကကျွန်တော်ရှိရောကျွန်တော်ကဒီမိန့်စာပါတယ်မှာထည့်မှာပါကျွန်တော်မိန့်စာပါတယ်မှာအခုဆိုမဲဆန္ဒရှင်ပေါင်း31တန်းကျော်32တန်းနီးပါးရှိပါတယ်အခုဆိုရင်ကလေးဘက်မှာဒါဟိုရည်ကြီးတော့တယ်ကြောင့်မဲဆင်းနေပါတော့တယ်မှတ်ဖို့နေပါတော့တယ်ကျွန်တော်မဟုတ်ဘူးねကျွန်တော်တော့မဲဆင်းရှိပြီးသားပါဆိုတော့ဒီလိုလေးလဲကျွန်တော်ပြောခဲ့တာရှိပါတယ်အပြန်ကောက်မယ်ဆိုရင်တော့ပြစ်တင်တာတွေကတော့ခုနပြောလဲတကွတာဝန်ရှိအခွင့်အရေးရှိသူတာဝန်လည်းရှိပါတယ်အဲကျွန်တော်ဘက်ကဟာလာသူမဲပေးပယ်ခွင့်ရရရှင်တဲ့ခွင့်ရရရှင်မဲဆင်းလာကြည့်ပြီးတော့အမှန်ဖြစ်အောင်ဒါလုတ်ဖို့
တ
ူတူပါနဲ့တောင်းရှိတယ်အဲ့တော့အခွင့်ရပဲပြောတော့တောင်းမပါတဲ့ခါကျတော့တော်တော်များများဟိုရင်ပြပါတယ်အဲကျွန်တော်တိုင်းမှာလည်းဒါလေးကအားနေပါတယ်ကျွန်တော်တို့ကလည်းတသောင်လုံးမှာလည်းဒီအဲဆိုရှယ်ဒစ်စနစ်မှာလည်းလိုပဲဟိုလုတ်လာတဲ့ခါကျတော့နေရာတွေကမှအစိုးရတောင်းလို့ပဲတို့ထင်းနေပါတယ်အဲတကယ်တကယ်ဆိုကျွန်တော်နဲ့တို့သွားပြည်သူနဲ့နော်အဲကုနာပြောတော့အခုရရှိသူတောင်းမှုလေအဲပူပေါင်းဆောင်ရနိုင်တော့ဒါအဆင်ပြေတော့မှာပို့ပြီးတော့ကျွန်တော်ဝါနေဖို့ကောင်းတာဟုတ်လား ဒါကျွန်တော်တို့ကတော့ရိုးသားသားဆိုတော့လည်းမတွေးမိပါဘူးအဲဒါဆိုလည်းချုပ်ပါရီတည်းမဲစင်အမားကြီးဖြစ်ပြီးတော့မဲပြီးဝင်နေမရတော့ဘူးမဲပြီးဝင်မရတဲ့ကြောင့်သူတို့ပါတီရှုံးသွားမယ်မဲစင်နဲ့ညစ်မယ်ဆိုပြောရခဲ့တယ်ကျွန်တော်စိတ်မကောင်းဖြစ်ပါတယ်ဒါကြောင့်လည်းကျွန်တော်ကဟုတ်လားဘလို့ဖြစ်နေဒါပါတီဒီပါတီမှာစီစီဆိုတဲ့ပုဂ္ဂိုလ်မျိုးတွေကတော့ဥပဒေတော့သူနားလည်နေဖို့လိုပါတယ်ဒါလည်းကျွန်တော်လည်းဥပဒေကိုပြောပြရပါတယ်မဲစင်မှာနော်ဟိုပါဖို့လိုပါတယ်ဒါသေစာထဲမှာထည့်ထားပါတယ်ဒီစာသားလည်းကျွန်တော်ကိုယ်တိုင်ရေးတာပါအဲသို့တော်လည်းပဲမဲစင်မှားယုံနေပြီတော့မပြောဘဲကမဆုံးရှုံးပါဘူးမကန်ကြောင်တယောက်သောသူကအထောက်ထားတယောက်သောသူဆိုတာတခြားလူလည်းမဟုတ်ပါဘူးကျွန်တော်မဲယုံတည်ုံမှာဆိုရင်မဲယုံမှုကတော့ဝန်တန်းဖြစ်ရမယ်ဆိုတော့ကြောင့်အဲတခြားနေရာဆရာဆရာမဖြစ်ချင်းဖြစ်နေတယ်ဒုတိယရေမဲယုံမှုကဖြစ်နိုင်တယ်များဝန်တန်းဖြစ်ပြီးတော့ကျန်တာတော့ဒေသကနေဖြစ်ရမယ်ဆိုတော့တကြောင်အဲသူကလည်းဖြစ်တော့ဖြစ်နိုင်တယ်သို့သော်ကျန်တဲ့အလုံးမအလုံးမဲယုံတီုံမှာ100လောက်ရှိပါတယ်အဲမဲစင်းစစ်စေးတဲ့လူမဲနဲ့မထုတ်ပြီးတဲ့လူတို့အဲလူညူကြီးတို့အစရှိတယ်ပေါ့လေမင်းတူးတဲ့လူဒါတွေအလုံး100လောက်ရှိပါတယ်အဲ့ဒါတွေကဘာလဲဆိုတော့အဲ့ရက်ကုန်တဲ့ကျောက်အုပ်စုမှာရှိသောအဲ့မဲစင်းနဲ့မှာပါတော်သူတွေကယုံကြည်စိတ်ချသူခံထားတာဆိုလိုတော့အချင်းချင်းသိနေတဲ့လူပေါ့အဲ့ဥမာကျွန်တော်ကလာတယ်ဥတည်ရေးဆိုတော့မှားနေတယ်ဆိုကြပါစို့ဥတည်ရေးမဟုတ်ဘဲနဲ့ကျန်တဲ့တွေမှန်ပြီးတော့အမိမှားနေတာဟာဒီလူရဲ့ဥတည်ရေးပါဆိုရင်ကျွန်တော်ပြင်ပြီးတော့မဲပေးခွင့်ရှိပါတယ်အဲ့ကြောင့်ကျွန်တော်ဆိုလိုချင်တာတော့လည်းပဲမဲစင်းတော့ပါဖို့အရေးကြီးတယ်နော်ပါဖို့လာကြည့်ရမယ်နော်ပါအောင်လုပ်ရမယ်မဲစင်းမှားတာဟာကျွန်တော်တို့တက်ပြဿနာမဟုတ်ပါဘူးမဲစင်းမှားတာဟာမှန်ကန်ကြောင်းတယောက်သောသူကအဲ့မှာရက်ကုန်တဲ့ကျောက်အုပ်စုကော်မရှင်ဖွဲ့ခွဲရလဲရှိတယ်အုပ်ချုပ်ရေးဖွဲ့လဲရှိတယ်ခုနကပါတီတွေရွေးကောက်ခံတဲ့ပုဂ္ဂိုလ်တွေမဲယုံကိုစလေဆိုတော့တယောက်အခုမဲယုံကိုစလေဆိုတော့တယောက်မဲယုံနေမှာရှိပါတယ်အဲ့ဒီပုံကူတွေလည်းပြောပြလဲဟာ तू ဟုတ်ပါတယ်ဘယ်အိမ်မှာနေတာဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ပုံစံ7နှစ်ဆိုတော့ရှိပါတယ်မဲယုံမှာအဥတီဟာအဖေနာမည်ဥမောင်မောင်အစားဥစံတင်ဟုပြင်စီမဲပေးခွင့်ပြုလိုက်သည်ဆိုတော့ကျွန်တော်မှတ်တမ်းတော့တင်ထားပါတယ်ဒါကဥပဒေပါအဲ့တော့ကျွန်တော်တို့ဘက်ကပြောရင်တော့မဲစင်းနဲ့ပတ်သက်ပြီးတော့အမျိုးမျိုးတော့ပြောကြတာပေါ့လေအမျိုးမျိုးပြောရတဲ့အခါကျတော့ကျွန်တော်ဘက်ကတော့ကျွန်တော်တို့ကပူပေါင်းဆောင်ရွက်နောက်ပိုင်းတော့လေလူသောပြည်သူများတော်တော်လေးသဘောပေါက်လာပါတယ်။ပူပေါင်းဆောင်ရွက်လာတဲ့အတွက်ကြောင့်ကျွန်တော်မှမက်ဆင်းတော်တော်အမှန်ရှိပါပြီ။နောက်မကြာမီကတ်မဲ့ final message ပဲဒီကကတ်တော့ final ပါ။ဒီမှာကျွန်တော်တို့ပူပေါင်းဆောင်ရွက်လာရင်တော့ကျွန်တော် main ဆာပါကြီးထဲမှာဒါမက်ဆင်းအမှန်တွေရောက်သွားပြီ။ရောက်လို့ရှိရင်တော့ရေကောက်ဝပြင်းတော့ online ကြည့်အောင်ကျွန်တော်လုပ်ပါမယ်။ဒီရဲ့လုပ်ငန်းတော့ကျွန်တော်ခလိုက်ရထားပါတယ်။မက်ဆင်းမှန်ကန်ရဖို့လုပ်ထားတယ်။ပြီးရင်ကျွန်တော် online ကြည့်ဖို့ဟိုတုန်းကတော့ကျွန်တော်ရန်ကုန်မှာဆန်ခဲ့ပါတယ်ရန်ကုန်မှာလည်းကြည့်လို့ရတဲ့အခြေအနေရှိပါတယ်နောက်ပိုင်းကျရင်ကျွန်တော် online ကြည့်ပါမယ်အစင် check လုပ်လို့ဘူးနေလို့ရတယ်ဥပမာကျွန်တော်နေပြည်တော်ကနေပြီးတော့ဥပမာဆိုကြအောင်ရန်ကုန်ပြောင်းသွားရင်ကျွန်တော် message ပြောအောင်ပါအဲ့ဒါကိုကျွန်တော်နာမည် search ရိုက်ပြီးတော့ share လိုက်လို့ရှိရင်ရန်ကုန်ပြောင်းလားမပြောင်းဘူးလားသိမယ်မပြောင်းသေးရင်တော့တောက်ဆိုအောင်ကျွန်တော်ရန်ကုန်ပြောင်းပြီကျွန်တော်ရှိမှအရင်ပြုစားနောက်ကြပြရေကောပဲလုပ်လို့ဘာလုပ်လို့ကျွန်တော် message အမှန်ဖြစ်နေနောက်ကျွန်တော်ဟိုအုတ်ချေရုံနဲ့တော့အကူကြီးလို့ရမလို့ဒီဟာတွေတဲ့ရည်ရွယ်ပြီးတော့ကျွန်တော်လုတ်လိုက်တဲ့ဟာအခြေခံမဲဆင်းမှာအဲလူသွားပြည်သူများပူပေါင်းဆောင်ရွက်လိုက်လို့ရှိရင်ကျွန်တော်မဲဆင်းနေမှန်ပြီဆိုရင်တော့နောင်တော့ဒီပြဿနာတွေရှိရင်လည်းမရှိနိုင်တော့ပါဘူးနောင်တို့လည်းကျွန်တော်ကောက်မှာပေါ့မဲဆင်းရင်ကျွန်တော်မိစ္ဆာပဲထုတ်ရိုက်ပြီးတော့ကပ်ပေးလိုက်ပါအဲမှားရင်ပြင်မယ်ဒါလိုပဲဖြစ်သွားမှာဖြစ်တဲ့ကြောင့်အခုတော့အခြေခံမဲဆင်းမှအောင်ဒီရည်ရွယ်ချက်ဒီနောင်ကပ်မဲ့မဲဆင်းမှအောင်အဲရည်ရွယ်ချက်ဒီမဲပေးတဲ့နေ့မှာမလိုအလားတဲ့ပြဿနာတွေဖြစ်အောင်ကြိုးလုပ်တာပါအရင်နေ့တော့တော်တော်ပြေးလိုက်ရပါတယ
်ဒါကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်တင်ဆက်မှာပါလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905ရူကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါယူကော့ပွဲဆိုင်ရာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲကိုကော်မရှင်ဥက္ကဋ္ဌဦးတင်ရေးကိုယ်တိုင်ဦးဆောင်ပြုလုပ်တာဖြစ်ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတဲ့အချက်
တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေကိုတုံ့သက်ထားတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းတုံ့သက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါတခါတပတ်အတွင်းကမ္ဘာထူးခြားဆန်ပြားသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့တနင်္လာနေ့နဲ့တိုင်းတင်ဆက်နေတဲ့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီရှင်ရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဗီဒီယိုကအပတ်စဉ်ထုတ်လွှင့်ပေးတဲ့အပတ်စဉ်အစီအစဉ်တစ်ခုကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တစ်ယောက်ကတော့စကိုင်းတိုင်းအထက်ပိုင်းကျွန်းလာမြို့မှာနေပါတယ်ဆိုတဲ့သောရရှင်စောမျိုးရွှေဖြစ်ပါတယ်။မင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ခြင်းနဲ့အတူ VOA ဝိုင်းတော်သားတွေအားလုံးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေလို့ဥစွာဆုတောင်းလိုက်ပါတယ်ဆိုတဲ့သောရရှင်ကသိပ္ပံနဲ့ဤပညာအပတ်စဉ်တင်ဆက်ပေးနေတဲ့ Anti-Docking မျိုးသက်ထံသို့ပေးစာဆိုပြီးအခုလိုရေးလာပါတယ
်ကျွန်တော်သိကျင်တဲ့သိပ္ပံနဲ့ပတ်သက်တဲ့အချက်အလက်တွေပြီးခဲ့တဲ့နေ့မတ်လ9ရက်နေ့မှာအီးမေးလ်တစ်စောင်ပို့ပြီး VOA ကိုမေးမြန်းခဲ့ပါတယ်မေးမြန်းတဲ့အချက်အလက်တွေအတော်များများစုံလင်အောင်အစီအစဉ်နဲ့ဖော်ပြပေးလို့ကျေးဇူးအထူးတင်ရှိပါတယ်လို့ပြောချင်ပါတယ်နောက်ပြီး VOA ကအင်တာဗျူးလုပ်တဲ့မေးမြန်းမှုကိုစိတ်ရှည်လက်ရှည်ဖြေကြားပေးတဲ့ဒေါက်တာပရိသတ်တင်ကိုလည်းကျေးဇူးအထူးတင်ရှိပါရယ်ဗျာ။သိပ္ပံနဲ့ဤပညာအစီအစဉ်အတွက်အန်တီဒေါက်ခင်မျိုးသက်ကိုလည်းကျေးဇူးတင်ကြောင်းပြောပြရစေ။ဒီနေ့အတွက်နောက်ထပ်ကျွန်တော်သိကျင်တဲ့အချက်အလက်တွေကိုလည်းပြောပြပေးပါအောင်။လက်ရှိတိုးတက်နေတဲ့တိုင်းပြည်တွေမှာသိပ္ပံဤပညာနဲ့ပတ်သက်လို့မြန်မာပညာရှင်တွေဘလောက်များများရှိတယ်။ဥပမာ NASA လို့အဖွဲ့အစည်းမှာပေါ့။ယခုလက်ရှိဘလို့တာဝန်တွေထမ်းဆောင်နေကြတယ်။နောက်ပြီးလက်ရှိအခြေအနေရောက်အောင်ဘလို့စူးစမ်းခဲ့ကြရတယ်ဆိုတာbiography တစ်ခုအနေနဲ့တင်ပြပေးပါလို့တောင်းဆိုချင်ပါတယ်ဗျာ။ဤပညာစာလောင်နေတဲ့မြန်မာပြည်ကလူငယ်အများစုအတွက်အကျိုးရှိမှာတော့အမှန်ပါ။ VOA ဝိုင်းတော်သားအားလုံးပဲကိုယ်စိတ်နှပြချမ်းသာချမ်းသာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗျာ
။မြန်မာနိုင်ငံကလူငယ်တွေအားကြအတူယူကြစေဖို့အတွက်ကမ္ဘာသိပ္ပံအဖွဲ့အစည်းကြီးတွေမှာတာဝန်ထမ်းဆောင်နေကြတဲ့မြန်မာနိုင်ငံကထူးချွန်သိပ္ပံပညာရှင်တွေအကြောင်းအထောက်ပတ်တိသတင်းလေးတွေတင်ဆက်ပေးပါဆိုပြီးတော့တော်ရရှင်ကျွန်းလှကဇော်မျိုးရွှေတောင်းဆိုလာပါတယ်ရှင်။VOA ကထုတ်လွှင့်တင်ဆက်ပေးနေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်လာကြတဲ့အစာတွေကိုအခုဆက်ပြီးတော့ပြောပြပေးကြပါမယ်။ကျမတို့ဒီတောက်ကြနေ့၄ရက်နေ့တုန်းကတင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကရေဘေးကကလေယာစိုက်ပျိုးရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်နေပြီလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောကြားလိုက်ပြီးတော့ရေဘေးဒုက္ခရောက်ခဲ့ကြတဲ့လေသမားတွေရဲ့ပြန်လည်ထူထောင်ရေးအတွက်အကူအညီအလျင်မြန်ပံ့ပိုးမပေးရင်တော့မြန်မာနိုင်ငံမှာစားနပ်ရိက္ခာလုံလောက်မှုအလားအလာနှဲလိမ့်မယ်ဆိုပြီးတော့တတိပေးလိုက်တဲ့သတင်းကိုကျမတို့ VOE ကတင်ဆက်ပေးတာနဲ့ပတ်သက်ပြီးတော့သောရရှင်မောင်မင်းကြီးသားဆိုတဲ့သောရရှင်ကအခုလိုမျိုးသူ့ရဲ့အမြင်ကိုတုံ့ပြန်ရေးသားလာပါတယ်
မြို့တွေရွာတွေလယ်တွေကနေရာပြောင်းရွှေ့သစ်မှာတယ်ဒီရေဘေးကတခါတည်းနဲ့ပြီးမှာမဟုတ်ပါဘူးသစ်တောပြုံးတိမှုဂေအားစနစ်ပျက်စီးမှုတွေကြောင့်နောက်နှစ်တွေမှာလည်းဒီလိုဘေးစိုးတွေထပ်ထပ်လာဖို့ရှိနေပါတယ်ရေလွမ်းနိုင်တဲ့နေရာတွေကိုစွန့်ပစ်ထားခဲ့ကြမှာပဲဘေးကင်းလုံခြုံမှုရနိုင်မှာပါ။စိုက်ပျိုးရေးနဲ့တခြားစီးပွားရေးလုပ်ငန်းတွေလည်းတည်ငြိမ်နိုင်မယ်။နောက်ပြီးဒီလိုသာမြေကျောင်းတွေခဏခဏရေတက်နေရင်မြမစိုက်ပျိုးရေးလုပ်ငန်းကိုအကြီးအကျယ်ထိခိုက်လာနိုင်ပါတယ်။ဒီအခြေအနေအားရေရှည်မှာစိုက်ပျိုးရေးကိုအခြေခံ၍ဆိုတဲ့တရားသေးစုကင်ထားတဲ့နိုင်ငံတော်စီးပွားရေးမူဝါဒကိုလည်းပြောင်းသင့်ရင်ပြောင်းရပါလိမ့်မယ်။
မောင်မင်းကြီးသားဆိုတဲ့သောရရှင်ကကျမတို့မြန်မာနိုင်ငံကရေဘေးကနဲ့ပတ်သက်ပြီးတော့ဘလို့ထိခိုက်ပျက်စီးမှုတွေရှိလဲဆိုတဲ့ VOE ကသတင်းတင်ဆက်မှုပေါ်မှာတုံ့ပြန်ပြောရေးသားလာတာပါ။ဥပညာဆိုတဲ့သောရရှင်ကတော့နိုင်ငံတကာကကယ်ဆယ်ရေးပစ္စည်းတွေကိုဘယ်ရောက်နေပြီလဲ။ပြည်သူတွေလက်ထဲရောဘလို့ရောက်သွားလဲဆိုတဲ့အကြောင်းတွေလည်းသတင်းတင်ပြပေးပါအောင်ဆိုပြီးတီသောရရှင်တောင်းဆိုလာပါတယ်။ပြခဲ့တဲ့တောက်ကြနေကပဲတင်ဆက်ပေးခဲ့တဲ့နောက်ထပ်သတင်းတစ်ပုဒ်ဖြစ်တဲ့မြမကုံသွေးရေလုံငွေပြောင်းမှုကအမေရိကန်ဒေါ်လာတန်း2000လောက်ကွာဟနေတဲ့အချိန်မှာနိုင်ငံတော်မှာရေဘေးကြောင့်အစားနဲ့ရိတ်ခါဖူလုံရေးရည်ရွယ်ချက်နဲ့ခိတ္တဆိုင်းငံ့ထားတဲ့စံပြပတင်ပို့မှုကိုဒီသတင်းပတ်အတွင်းမှာပြန်ပြီးတော့လ
လှုပ်ဆောင်တော့မယ်ဆိုတဲ့သတင်းကိုတော့ Facebook မှာသောရရှင်တချို့တုံ့ပြန်ရေးသားလာပါတယ်။စိုးတန်းဆိုတဲ့သောရရှင်က
တပိုင်းတနိုင်တောင်သူတွေအတွက်ဆိုတာမဖြစ်နိုင်ပါဘူး။နှစ်စဉ်စဘာပေါ်ချိန်ကာလဝန်းကျင်မှာစဘာဈေးကဈေးကြေယုံသာပေါက်တာပါ။ဒူလောင်ဈေးကစားနိုင်တဲ့လက်ကြီးကုန်သည်ကြီးတွေစံစဘာအထူးပြုကုမ္ပဏီတွေလောက်သာနှစ်စဉ်နှစ်တိုင်းစီးပွားတိုးတက်ကြီးပွားကြတာပါ။90ရာခိုင်နှုန်းတောင်သူတွေကဒုံရင်းနဲ့ထမင်းနှက်မှန်အောင်တောင်မနေ့လောက်ကန်စားတောက်နေကြရတာပါတောင်သူတွေလက်ထဲစဘာမကြံချင်းခုလိုမိုးရင်းကာလတွေမှာဘဲတောင်သူကရောင်းဖို့စဘာလက်ကြံကန်ထားနိုင်လို့လေထီရောက်တဲ့အဖြေတွေရှိနေရသားနဲ့အဖြေမထုတ်ကြတာပါဗျာ
တကယ်စိုက်ပြောတဲ့အောက်ခြေတောင်သူတွေအတွက်ကဘာမှအကျိုးအမြတ်မရှိပါဘူးလို့ဒီသောရရှင်ကရေးလာပါတယ်ကိုပေါ့ဆိုတဲ့သောရရှင်ကလည်းဒီသောရရှင်စိုးတန့်လို့ပဲတကယ်တမ်းလယ်သမားတွေကငွေကြေးအင်အားမရှိတဲ့အတွက်ကြောင့်မလို့အကျိုးခံစား권လည်းမရပါဘူးဆိုပြီးအခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ်
။လယ်သမားတွေအတွက်စတင်ပုတ်권ပေးတယ်တဲ့မသိတဲ့သူဆိုရင်သူတို့ကိုရှစ်ခိုးလောက်တယ်။ကုန်တယ်တွေအကျိုးရှိအောင်စဘာမပေါ်ခင်ဈေးကွက်ပေါက်ဈေးနဲ့ထုတ်ရောင်းစဘာပေါ်လာတော့အောက်ဈေးနဲ့ချဝယ်။ဒီလိုကုန်တယ်အသေးမျိုးကစဘာဈေးကွက်ကိုချဲလဲနေသေး၍ကတော့လယ်သမားတွေဘဝအောက်ကျနေအောင်မှာပဲဗျာ။
ဒါကတော့မြန်မာနိုင်ငံမှာတကယ်ထွေရဆိုင်ပြုံးနေတဲ့လယ်သမားတွေအခွင့်အရေးတွေဆုံးရှုံးနေကြရတဲ့ပုံကိုဒီသောရရှင်နေရေးပြီးတော့ပြောလာတာပါ။ကိုပိုင်မြင်တွေကိုထုတ်ဖော်လာတဲ့သောရရှင်နေရဲ့အစားတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်။အခုတော့သောရရှင်နေကိုကြားဖြတ်ပြီးတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါမယ်။ Billboard Hot ဖြစ်ဆုံးတင်းနံပါတ်100စီးနင်းမှာနံပါတ်4အဆင့်ကိုရောက်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ The Weeknd အဖွဲ့တည်ဆိုထားတဲ့ The Hill ဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးကြပါမယ်။ဒီသချင်းကိုတည်ဆူထားတဲ့ The Weeknd အဖွဲ့ကပဲနံပါတ်1ရောက်နေတဲ့ Can't Feel My Face ဆိုတဲ့သချင်းကိုလည်းတည်ဆူတာဖြစ်ပါတယ်။သူတို့ကတင်းနံပါတ်100ရဲ့ထိတ်ဆုံးနံပါတ်1ကနေ30ဆင်းမှာသူတို့ရဲ့သချင်းနှစ်ပုဒ်ဝင်နေတာဖြစ်ပါတယ်။ VOE တချစ်သူတွေနားဆင်ခံစားကြပါအောင်နော်
။ Your man on the road he doing promo. You say keep our business on the low low. I'm just trying to get you out the friend zone. Cause you look even better than the photos. I can't find your house, send me the info. Driving through the gated residential. Find out I was coming, sent your friends home. Keep on trying to hide it, but your friends know. I only called you when it's high.
ဖက်တီဆိုထားတဲ့ The Hill ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့အစာရီတွေကအစာတစောင်းကိုဖော်ပြပေးကြပါတယ်ဇူလိုင်လတွေက VOE ကိုရေးလာတဲ့သောရရှင်ရဲ့အစာပါဒေါက်ဆန်းစုကြည်ကိုလေးစားယုံကြည်ချစ်ခင်သလိုအမေရိကန်ပြည်အောင်စုက Hillary Clinton ကိုလည်းလေးစားချစ်ခင်သူဖြစ်ပါတယ်ဆိုတဲ့သောရရှင်ကအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အမျိုးသမီးအောင်ပွဲရသွားပြီးတဲ့နောက်မှာဒီစာကိုရေးလာတာဖြစ်ပါတယ်
အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်မျိုးသမီးဘောလုံးအသင်းအနေနဲ့အနိုင်ရဘိုးဆွဲအောင်ပွဲခံသွားတာကိုအမေရိကန်ပြည်သူတွေနဲ့အတူဝမ်းသာဂုဏ်ပြုပါရတယ်။ ဒီအမျိုးသမီးဘောလုံးအသင်းအောင်ပွဲကြီးဟာအမျိုးသမီးတမရလောင်ကြီးရဲ့မင်္ဂလာနမိတ်ကြီးပါ2016ရွေးကောက်ပွဲမှာတမရလောင်ကြီးရဲ့နောက်ဆုံးမဲဆွဲဆေးရုံသွားတဲ့တဲ့မှာသိလိုက်ရတာတမရလောင်ကြီးရဲ့ဘဝဆိုတဲ့နိုင်ငံရေးတမရကတော်ဘဝအမတ်ဘဝနိုင်ငံရေးတမဘဝနိုင်ငံခြားရေးဝန်ကြီးဘဝတွေနဲ့ပင်ကိုအကြီးအချင်းတွေကြောင့်အမေရိကန်ပြည်သူတွေအတွက်တမရကြီးဖြစ်တဲ့လို့အနိုင်ရအောင်ပွဲခံလိုက်မယ်လို့လည်းယုံကြည်မိပါတယ်အမေရိကန်ပြည်သူတွေအနေနဲ့လည်းမှန်ကန်တဲ့ရွေးချယ်မှုတွေလုပ်နိုင်ကြလိမ့်မယ်လို့လည်းယုံကြည်ပါတယ်တမရကြီးဖြစ်သွားရင်လည်းမြန်မာပြည်ကိုလာခဲ့ပါအောင်လို့မြန်မာပြည်သူတွေကရင်ထဲအသေးသေးနှလုံးသားထဲကနေဖိတ်ခေါ်ပါတယ်ပြည်သူတွေချစ်တဲ့ဒေါန်ဆန်းစုကြည်ကတော့တမရဖြစ်နိုင်မဖြစ်နိုင်ကတော့ဘလုံးလိုပဲဘာမဆိုပြောင်းလဲဖြစ်ပေါ်နိုင်တယ်လို့အမှတ်မထင်တာတွေလည်းဖြစ်နိုင်တတ်ပါတယ်ဘယ်သူမှအတိအကျမပြောနိုင်သေးပါဘူးဒါကြောင့်အမေရိကန်အမျိုးသမီးဘလုံးအသင်းနဲ့အတူအမေရိကန်တမရကြီးဖြစ်ပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါတယ
်ဒါကတော့အမေရိကန်ပြည်တော်စုမှလည်းဟီလရီကလင်တန်တမရနေရာကိုမဲနိုင်ပြီးတော့ဆုခုနိုင်ပါစေဆိုပြီးတော့ဒီတော်ရရှင်ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုပြန်ချပေးတာဒီမှရင်ရက်ချင်ပါတယ်နော်ဒီတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးအလှည့်ပေးပါမယ်ရှင်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ပြတော့တည်တောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ကျွန်တော်ချင်းမာဆိုတဲ့သောရရှင်ဘိန်းခိုကတော့ view ကိုဘယ်လိုဆက်သွယ်ရမလဲဆိုတာမသိလို့တငယ်ချင်းတစ်ယောက်ကပြောပြတော့မှတချင်းလေးတောင်းခြင်းလို့အခုလိုဆက်သွယ်လိုက်ပါတယ်ဆိုပြီးတော့စာရေးလာပါတယ်။ email ပို့လာတာပါ။ကျေးဇူးပြုပြီးတော့ view မြန်မာပိုင်းကကျွန်တော်စာကိုလက်ခံရမယ်ရှင်တော့တချင်းလေးတစ်ပုဒ်နဲ့ပြန်ချပေးပါရဲ့။တချင်းနာမည်က waiting for you ဖြစ်ပြီးတော့တည်ဆိုသူရဲရင်အောင်ဖြစ်ပါတယ်တဲ့။ဟုတ်ကဲ့ပါဒီပထမဆုံးစာဘလို့ရေးရမယ်ဆိုတာမသိလို့တငယ်ချင်းတယောက်စီမေးပြီးတော့အီးမေးလ်ရေးပို့လာတဲ့သရရှင်ဘိန်းခိုတောင်းဆိုထားတဲ့တချင်းလေးကိုမြစ်တာအတီလက်ဆောင်ထုတ်လွှင့်ပေးကြပါရစေ။ရဲရင်အောင်တည်ဆိုထားတဲ့ Waiting for you ဆိုတဲ့တချင်းလေးကိုတီးတောင်းတဲ့ဒီသရရှင်ဘိန်းခိုရော Digital View ရဲ့သရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော
်။နင်ပြောပါစေငါဆူတောင်းပေးGuess who you are, new legends, I'm a hopeful head. My pity, chit, we got, John, ya, lead, cool, over. The land, boy, yet, we lally, pitwa. Nin, kona, I'm a hopeful head. New legend, not in me, you, nine, chain, my cana, don't lay. Oh, moon, ya, de, chain, ma, na, ha, tigle, pitwa.ne mo dai dai chain chao ne ma tha wa gan ne si ma pi ta nan tha min long da ka ro cha diao si ma ngam yo lin khe de ni li nya waiting for you
waiting for you ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတင်းင်းရင်းနေညာပိုင်းနဲ့တင်းင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်เนาะ။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
သူပြမလာမှာ
nên tí ta lấy ya nhỏ đồ yang u chong chong phong san nên mà lâu san nè tu lê nào đi ao xì mà ngà gà nên chê mà ba
မဲသနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာတော့တော်ရရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးကြမယ်။အင်္ဂါနေ့ညတိုက်ရိုက်လေးလှိုင်းအစီအစဉ်အတွက်ကြိုတင်မိတ်ဆက်ပေးပါရစေရှင်။
ထေကံလိုဝါလုံးစာတွင်းမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်းကစပြီးအနေဆုံးလိုဝါကတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီ။အခုလိုလာစာတွင်းမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင်မှာတကယ့်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်တော့မှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တန်လျာဖြစ်စရာထုတ်ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်ဒီကဲစတင်ပါနှစ်ရက်နေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရန်ကုန်ရုံးခွဲမှာရွေးကောက်ပွဲဆိုင်ရာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုကော်မရှင်ဥက္ကဋ္ဌဦးတင်ရေးကိုယ်တိုင်ဦးဆောင်ပြုလုပ်တာဖြစ်ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတဲ့အချက်လက်တွေ၊တန်တရားဝင်စရာကောင်းတဲ့အချက်လက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။ဘလို့အချက်လက်တွေကစိတ်ဝင်စားဖို့ကောင်းတာလဲ၊ဘလို့အချက်လက်တွေကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တန်တရားဝင်စရာဖြစ်နေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။သတင်းစာရှင်းလင်းပွဲမှာကော်မရှင်ဥက္ကဋ္ဌဦးတင်အေးထုတ်ဖော်ပြောဆိုတာတစ်ခုကမဲပေးတင်ပါတယ်ဆိုပြီးဒီပေါရောက်မြန်မာတွေရဲ့ရှောက်ထားမှုအကြမ်းပြင်း 18,000 လောက်ရှိတယ်ဆိုတာပါပဲဒီကိန်းကနန်းဟာစိတ်ဝင်စားစရာပါအားလုံးသိကြပြီးဖြစ်တဲ့အတိုင်းပြည်ပထိုင်းမလေးရှားစင်ကာပူနဲ့နိုင်ငံတချို့မှာတွားရောက်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေတက်တက်ပဲနှစ်တန်းကျော်တောင်ရှိနေတာပါဒီအထက်မှာထိုင်းနဲ့မလေးရှားကိုတရားမဝင်တွားအလုပ်လုပ်တဲ့အလုပ်သမားတွေကိုနှုတ်ပယ်လိုက်အောင်တော့တရားဝင်အလုပ်တွားလုပ်နေတဲ့အလုပ်သမားတန်းကနန်းလောက်တော့ကြံပါသေးတယ်။အများစုကတော့ထိုင်းနိုင်ငံမှာပါ။ထိုင်းနိုင်ငံမှာအလုတ်သွားလုတ်တဲ့မြန်မာအလုတ်သမားအားလုံးတရားမဝင်ခိုးပြီးသွားတာတွေမဟုတ်ပါဘူး။အစိုးရကအလုတ်သမား passport ထုတ်ပေးထိုင်းနိုင်ငံဘက်ကလည်းအလုတ်လုတ်ခွင့် permit တွေချထားပေးပြီးမှအလုတ်လုတ်ကင်နေကြတာပါ။အခုဦးတင်အေးပြောတဲ့ကိန်းကနန်းအချက်အလက်အရဆိုရင်အလုံများပြတဲ့ပြပရောက်တရားဝင်မြန်မာအလုတ်သမားတွေမဲပေးဖို့လျှောက်ထားခြင်းမရှိကြဘူးဆိုတာပါပဲ။ဒါနဲ့ပတ်သက်ပြီးလျှောက်ထားဖို့မတိကြတာလား။လျှောက်ထားခွင့်မရှိလို့မလျှောက်တာလားဆိုတာသိပြီးမသေးခွဲပါဘူး။ဒီအတိုင်းဆိုရင်အဲ့ဒီတန်းနဲ့ချီတဲ့အလုပ်သမားတွေမဲပေးခွင့်ဆုံးရှုံးတော့မယ်ဆိုတဲ့အနေအထားရောက်နေပါပြီ။ဥတည်ပြောတဲ့အထက်မှာနောက်ထပ်တန်လျာဖြစ်ဖို့ကောင်းတဲ့အချက်တစ်ခုကတော့လာမယ့်ရွေးကောက်ပွဲမှာမဲပေးမဲ့သူတွေဟာမှတ်ပုံတင်ရှိစရာမလိုမပုံတင်မရှိလဲရတယ်မဲပေးမဲ့သူအားလုံးကိုမဲပေးမဲ့နေ့မတိုင်ခင်မဲဆန္ဒရှင်တပ်တေကန်လက်မှတ်ထုတ်ပေးထားမယ်လို့ဆိုလိုက်တာပါပဲတကယ်တော့မြန်မာနိုင်ငံမှာရေကြီးမြေပြိုမှုတွေဖြစ်ပြီးပြည်သူတချို့နေအိမ်တွေကနေစွန့်ခွာခဲ့ကြရပါတယ်အဲ့ဒီတည်းမှာမှတ်ပုံတင်လို့တပ်တေကန်အထောက်အထားတွေရေပေးတဲ့ပါသွားကြပါတယ်ဒါကြောင့်အဲ့ဒီနေရာတွေမှာမဲပေးဖို့မှတ်ပုံတင်ကတ်အစားမဲဆန္ဒရှင်တပ်တေကန်လက်မှတ်တွေကြိုတင်ထုတ်ပေးမယ်လို့ဆိုထားရကနေအခုတတိုင်းဒီလုံးမှာထုတ်ပေးမယ်လို့ဆိုလိုတာဖြစ်ပါတယ
်ဒီမတိုင်ခင်ကရွေးကောက်ပွဲကော်မရှင်ဟာလူတယောက်မဲပေးခွင့်ရဖို့မဲဆင်းမှာပါဖို့အဓိကကြတယ်မဲဆင်းမှာပါပြီးအချက်လက်တွေမှားနေရင်တော့မဲပေးခွင့်ပြုမှာဖြစ်တယ်ဆိုပြီးကြေညာထားတာဖြစ်ပါတယ်အဲ့ဒီချက်နဲ့ပတ်သက်ပြီးရွေးကောက်ပွဲကိုလေ့လာစောင့်ကြည့်နေတဲ့အမေရိကန်အခြေစိုက်ကာတာစင်တာကရွေးကောက်ပွဲနေ့မှာမဲလာပေးတဲ့လူတွေကိုဘလို့တတိကံကပ်ပြားတွေပါမှဖြစ်မယ်ဒါမှမဟုတ်ဘလို့အချက်လက်မျိုးပြည့်စုံတဲ့သူတွေကိုမှမဲပေးခွင့်ပြုမယ်ဆိုတာကိုရှင်းရှင်းလင်းလင်းလှုပ်ထားသင့်တယ်ဆိုပြီးထောက်ပြအကြံပြုခဲ့ပါသေးတယ်အထိပယ်ကတော့အဲ့လိုရှင်းရှင်းလင်းလင်းလှုပ်မထားရင်မဲဆင်းမှာပါပြီးအချက်လက်မှားရင်းအထောက်ထားမပြည့်စုံသူတွေအားလုံးရဲ့မဲပေးခွင့်ဟာမဲယုံမှုတွေအောက်ခြေကော်မရှင်အဖွဲ့ဝင်တွေလက်ထက်ကျရောက်သွားမှာမို့လို့ပါပဲအခုမဲဆင်းပါသူတွေကိုမဲဆန္ဒရှင်တပ်တွေကလက်မှတ်ကြိုတင်ထုတ်ပေးမယ်ဆိုတာမျိုးကတော့ အဲ့ဒီထက်ပိုဆိုးပါတယ်ဘသူတွေကိုတပ်တွေကလက်မှတ်ထုတ်ပေးမယ်ဆိုတာကိုကော်မရှင်ကပဲကိုယ်သဘောနဲ့ကိုယ်ဆုံးဖြတ်တော့မှာမို့လို့ဖြစ်ပါတယ်တကယ်တကယ်မဲပေးတဲ့နေ့မဲလာပေးတဲ့လူဟာမဲစင်းမှာပါတဲ့သူဟုတ်မဟုတ်မှတ်ပုံတင်အပါဝင်အထောက်ထားတွေကိုစစ်ဆေးခွင့်ရှိသူတွေထဲမှာအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေနဲ့အခြားလူတွေလည်းပါပါတယ်တကယ်လို့မဲပေးမဲ့လူတွေကိုကုလုံမဲဆန္ဒရှင်တပ်တွေကလက်မှတ်တွေကြိုတင်ထုတ်ပေးထားလိုက်ရင်တကယ်မဲပေးတဲ့နေ့မှာအဲ့ဒီလူတွေကိုစစ်ဆေးရခက်ခဲသွားစေမှာပါမဲယုံမှာရှိနေမဲ့လူတွေဟာအဲ့ဒီလူတွေကိုအရေးကြီးတဲ့မှတ်ပုံတွေအပါအဝင်အခြားဘာမှစစ်ဆေးခွင့်ရှိတော့မှာမဟုတ်လို့ပဲဖြစ်ပါတယ်
။စောစောကရှင်းပြခဲ့တဲ့အချက်နဲ့ပြန်ဆက်ဆက်ရင်ပြည်ပရောက်ပြီးမဲပေးခွင့်မရတဲ့တန်းနဲ့ချီတဲ့လူတွေရဲ့စည်ရင်းဟာလေသူနေထိုင်ရာသူ့စာတိရက်ရွာတွေမှာမဲစည်ရင်းပေါက်ပြီးသားတွေဖြစ်နေမှာပါ။အဲ့ဒီအချက်လက်တွေကိုသိတဲ့မတမာသူတွေဟာပြည်ပရောက်နေသူတွေရဲ့နာမည်နဲ့မဲဆန္ဒရှင်တပ်တွေကလက်မှတ်ကိုကြိုတင်ထုတ်ယူနိုင်ပါတယ်။အဓိကပြဿနာကတော့တပ်တေကန်လက်မှတ်ကိုကော်မရှင်ကပဲကြိုတင်ထုတ်ပေးမှာဖြစ်ပြီးအခြားဘသူကိုမှဝင်ရောက်စစ်ဆေးခွင့်ပေးမထားလို့ဖြစ်ပါတယ်။တကယ်တော့မဲပေးမဲ့နေ့မဲယုံမှာမဲယုံမှုနဲ့အဖွဲ့ဝင်တွေရက်ကြီးကော်မရှင်အဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့တွေအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေအကူကိုယ်စားလှယ်တွေထားရှိခွင့်ပေးတဲ့အထက်မှာမဲလာပေးသူဟာမဲဆန္ဒရှင်အစ်စ်ဟုတ်မဟုတ်စစ်ဆေးခွင့်ပေးတာလည်းပါဝင်ပါတယ်။အခုမဲလာထဲသူကိုမှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားစစ်ဆေးခွင့်မရှိတော့တာကြောင့်မတမာမှုဖြစ်ပေါ်ဖို့လမ်းဖွင့်ပေးတယ်လို့ဖြစ်စေပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဒီပြဿနာကိုအသေးချာစဉ်းစားသုံးသပ်ဖို့လိုတာဟာပြိုင်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကိုယ်တိုင်ပဲဖြစ်ပါတယ်။မဲပေးတဲ့နေ့မဲယုံကိုမဲလာပေးတဲ့သူတွေအနေနဲ့မှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားတွေမလိုပဲကော်မရှင်ကကြိုတင်ထုတ်ပေးထားတဲ့မဲဆန္ဒရှင်သက်တေကန်လက်မှတ်နဲ့ပဲမဲပေးခွင့်ပြုရမယ်ဆိုတဲ့ကိစ္စဖြစ်သင့်မဖြစ်သင့်အသေးချာစဉ်းစားဆွေးနွေးသင့်ပါကြောင်းဒီလိုလုပ်တာဟာအောက်ခြေကော်မရှင်တွေကိုအလွန်ကျွံလုပ်ပိုင်ခွင့်ပေးရရောက်ပြီးမတမာမှုတွေဖြစ်လာနိုင်ရည်ရှိတယ်လို့သုံးသပ်ရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုမြန်မြန်ဆန်ဆန်ကန့်ကွက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တစ်ဆက်တည်းမှာပဲ VOA မြန်မာပိုင်းရုပ်သံစီစဉ်ကနေမကြခင်ရွေးကောက်ပွဲအထူးစုစည်းတွေကိုထုတ်လွှင့်တော့မယ့်အကြောင်းလဲနားဆင်ပါအောင်ရှင်ဗီဒီယိုမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင
်အခုတော့တပတ်အတွင်းကပ္ပထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကတင်ဆက်မှာပါရှင
်မက္ကဆီကိုနိုင်ငံပန်ချူနာမြို့ကနိုင်ငံစည်ရေးပကြီးကားကြီးတစ်ချက်ကိုမက္ကဆီကိုသမ္မတအိမ်မစ်ပညာနီယက်တူကဖွင့်လှစ်ပေးခဲ့ပါတယ်။လက်စပယ်မီတာဆက်ကွက်ကအိမ်တွေကိုမီတာ2000ပတ်လည်အကျယ်ရှိတဲ့ရောင်စုံတက်တန့်ပုံစံရေးချဲ့ဖို့အတွက်အမှုပညာရှင်ပေါင်းများစွာက14လလောက်အချိန်ကုန်ခံခဲ့ရတာပါ။တအိမ်ချင်းစီကစပြီးနောက်တအိမ်ကိုဆက်သွားတဲ့တက်တန့်ရောင်စုံပုံတွေဟာတောင်ကုန်းပေါ်မှာစောက်ထားတဲ့အိမ်လေးတွေပေါ်မှာရေးချဲ့ထားပြီးတော့နောက်ဆုံးအဝေးကချိလိုက်ရင်ဆက်ဝိုင်းပုံစံမျိုးဖြစ်နေပါတယ်။အယောင်တောက်တောက်တွေကိုတုံးထားတဲ့အတွက်လည်းထင်ရှားနေတာပါ။အခုလုပ်ငန်းဟာဗဟုအစိုးရ၊ပြည်내အစိုးရနဲ့ဒေသခံအစိုးရတွေပူးပေါင်းထောက်ပံ့တာဖြစ်ပြီးရက်ခွက်ရဲ့ပုံရိပ်ကိုကြီးကောက်အောင်စီစီလုံးလုံးရှိအောင်ရာဇဝတ်မှုရော့ပါအောင်နဲ့အလုံးမရှိတဲ့လူငယ်တွေကိုယာယီအလုပ်ကိုင်တွေရရှိစေဖို့နဲ့အတတ်ပညာသင်ပေးဖို့အတွက်လှုံ့ဆော်တာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံတောင်ပိုင်းကိုချီမြို့မှာတော့ဩဂုတ်လ31ရက်နေ့ကကြားပုံစံအစင်းစင်းပုံစံခြေသထားတဲ့အမျိုးသားရာပေါင်းများစွာဟာကြားအကပွဲတော်ကိုကျင်းပပြီးစိုက်ပျိုးရာသီကုံစုံတဲ့ပွဲတော်ကိုဆင်နွှဲခဲ့ကြပါရယ်။ဒါဟာအိုနမ်လို့ခေါ်တဲ့ဆယ်ရက်ကြာကျင်းပတဲ့ပွဲတော်ရဲ့အဆုံးသတ်အစီအစဉ်လည်းဖြစ်ပါရယ်။ဒီပွဲတော်ကြီးအတွင်းလမ်းပေါ်မှာလူရာပေါင်းများစွာဟာရောင်စုံဝတ်စားတွေဝတ်ဆင်ပြီးအကြီးအကျယ်ကပြတာလည်းဖြစ်ပါရယ်။အခုလိုကြားအကဟာလည်းလွန်ခဲ့တဲ့နှစ်200လောက်ကဘရင်တစ်ပါးကယူဆောင်လာတာလို့အယူရှိကြပါရယ်။ကျေးရွာပေါင်းများစွာကလူငယ်တွေဟာတကိုယ်လုံးအခုလိုအဆင်းဆင်းတွေချက်တာပြီးစီးကျက်တဲ့အတူလမ်းတွေပေါ်မှာကခုန်ကြတာပါမြမပြည်တနင်္သာရီတိုင်းဒဝဲကလူကြားကပွဲနဲ့လည်းတော်တော်ဆင်ပါတယ်ဒီပွဲကိုနိုင်ငံသားဧည့်သည်တွေလာရောက်ကြတယ်လို့
ဒေသခံတွေလည်းအများကြီးလာကြည့်ကြပါရယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာတော့သိုးမွေးထူကြီးပေါက်နေတဲ့သိုးတကောင်ရဲ့အသက်ကိုကယ်တင်ဖို့အတွက်အဲ့ဒီသိုးရဲ့အမွေးကိုအလင်းအမြန်ရိတ်ပစ်လိုက်ရပြီးသိုးမွေးတွေဟာကမ္ဘာစံချိန်ချိုးလာအောင်အများကြီးထွက်လာပါတယ်။ဒီလိုမှမရရင်လေဒီသူဟာသူ့ရဲ့အမွေးကြောင့်အသက်သေလောက်တဲ့အထိဖြစ်နေတယ်လို့သတိဆန်စောက်ရှောက်ရေးတာဝန်ရှိသူတွေကပြောပါရယ်။ဩစတြေးလျနိုင်ငံရဲ့မြို့တော်ကန်ဘာရာနားမှာခရစ်လို့နာမည်ပေးထားတဲ့ဒီသူကိုလမ်းလျှောက်နေသူတို့ကတွေ့ခဲ့တာပါ။ပေါင်90နီးပါးလောက်ရှိတဲ့သိုးမွေးတွေကိုရိတ်ဖို့အတွက်အချိန်45မိနစ်လောက်ယူလိုက်ရပါတယ်။နောက်ပြီးဒီသူကိုမေးစေးပေးပြီးတော့ရိတ်ခဲ့ရတာပါ။ပုံမှန်သိုးတစ်ကောင်ကိုအမွေးရရင်3မိနစ်ပဲကြာတာပါ။နောက်ပြီးတော့တနည်းတစ်ခါရိတ်တဲ့သိုးမွေးရဆိုရင်လဲဆက်တပောင်လောက်ပဲပြန်များထွက်တာပါဒီခရစ်ဆိုတဲ့သိုးကိုအမွေးရိတ်ပြီးတဲ့အခါမှာတော့ဩစတြေးလျဆောင်းရာသီမှာနှွေးထွေးစေဖို့အတွက်အနှွေးတွေဝှက်ပေးထားပါတယ်သိုးမွေးတွေကိုပုံမှန်မရိတ်ရင် fly strike လို့ခေါ်တဲ့ယောဂါရနိုင်ပြီးတော့ဒီယောဂါကြောင့်ပဲသိနိုင်ပါတယ်ဒီသိုးကသူ့ပါရှင်လက်ကလွတ်သွားပြီးအခုလိုရှောက်သွားနေတာကတော့9နှစ်လောက်ရှိနေပြီလို့ခန့်မှန်းကြပါတယ်သူ့ကိုကယ်တင်ထားတဲ့အဖွဲ့ကလူတွေကတော့သိုးမွေးကိုဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းစာအုပ်စီပေးပို့ပြီးစံချိန်ကျိုးမကျိုးစစ်ဆေးသွားမှာပါလက်ရှိစံချိန်ကတော့နယူးဇီလန်နိုင်ငံကမိနစ်တုံးကချိုးထားတဲ့63ပေါင်ဖြစ်ပါတယ်ခရစ်ကိုတော့မွေးစားမဲ့သူရှားမှာဖြစ်ပြီးသိုးမွေးကိုတော့ပြတိုင်းမှာပြသထားမှာပါရှင
VOA မြန်မာပိုင်းကနေအခုလိုအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်နေရမှာဒီကနေ့ညပိုင်းမှာတော့ဘလော့ဂါတွေပြောသမျှတတ်တန့်ရောင်သတင်းလွှာစီးပွားရေးကဏ္ဍစတာတွေကိုနားဆင်ရမှာပါရှင် VOA မြန်မာပိုင်းရဲ့တင်းနာလေးနေနဲ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုဥဆန်မိုးဝေကပြောပြမှာပါရှင
်ဩစတြေးလျနိုင်ငံကအရေးပေါ်ကျင့်သုံးထားတဲ့ဥပဒေအရသူတို့နိုင်ငံကနေဂျာမနီနိုင်ငံကိုဗီဇာမစစ်ဆေးပဲဖြတ်တန်းသွားခွင့်ပြုနေတယ်ဆိုတဲ့ကိစ္စကိုရပ်ဆိုင်းဖို့အတွက်ပြင်ဆင်နေပြီလို့ပြောဆိုလိုက်ပါတယ်။ဟန်ဂရီနိုင်ငံဘက်ကနေရွှေ့ပြောင်းဒုက္ခသည်ထောင်နေချီဟာဩစတြေးလျနိုင်ငံဗီယက်နမ်မြို့တော်စီကိုမြေထားတွေနဲ့တနည်းနည်းနဲ့မှထပ်ပြီးတော့ရောက်ရှိလာခဲ့ကြပါတယ်။ဟန်ဂရီမှာတောင်တင်းနေကြတဲ့ဒုက္ခသည်ကိုအနောက်ဥရောပဘက်ဆက်သွားနိုင်ဖို့အတွက်ဟန်ဂရီအစိုးရကပြန်လည်ခွင့်ပြုလိုက်ပြီးကြတဲ့ကဒုက္ခသည်အတုတ်လိုက်ရောက်ရှိလာကြတာဖြစ်ပါတယ်။အီရန်နဲ့အီရတ်နယ်စပ်နားကတူရကီနိုင်ငံထဲမှာတူရကီစစ်တပ်ရင်နန်းတစ်ခုပေါ်ခတ်စစ်သွေးကြတွေကတနင်္ဂနွေနေ့မှာတိုက်ခတ်ခဲ့တဲ့အတွက်ငြင်းညာရေးအတွက်မျှော်လင့်ချက်ပိုးပြီးတော့ဝေးသွားခဲ့ပါတယ်။ဟာကာရီနယ်စပ်စစ်တပ်ရဲ့ယင်းနှင်းပေါ်မှာပြစ်ခတ်ခဲ့တာမှာစစ်သား15ယောက်တေဆုံးသွားခဲ့တယ်လို့တူရကီမှာမတရားသိမ်းဖြစ်ကြေညာထားတဲ့ PKK တပုံအဖွဲ့ကပြောကြားခဲ့ပါတယ်။ဆော်ဒီအာရေဗျာနိုင်ငံရဲ့ညွန်မောင်းတပ်ဖွဲ့တွေကတကြေရတဲ့အထိတိုက်ခတ်မှုတွေကိုဟော်တီတပုန်တွေကပြုလုပ်ခဲ့ပြီးတဲ့နောက်ယီမန်နိုင်ငံရဲ့မြို့တော်မှာရှိတဲ့ဟော်တီတပုန်တွေရဲ့စခန်းချရာနေရာတွေကိုဆော်ဒီဥဆောင်တဲ့လေကြောင်းတိုက်ခတ်မှုတွေတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်ဟော်တီတပုန်တွေကဆော်ဒီရဲ့ညွန်မောင်းမဟာမိတ်မြေပြင်တပ်ဖွဲ့ဝင်60ကျော်ကိုတောက်တန်တွေတို့ကတိုက်ခိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်ဆာနာမြို့တော်မှာရှိတဲ့ဟော်တီတပုန်တွေရဲ့တပ်စခန်းတွေကိုယီမန်စစ်တပ်ကအခြေစိုက်စခန်းတွေကိုဂျက်လီအနေနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုဥဆန်မိုးဝေကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါအင်ဂျင်နီယာကတော့အိုက်ဒင်ဥတကူဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA ကိုနားဆင်ကြတဲ့အတွက်လည်းသွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.